Welcome to the Voice of America in Burmese.
Mingla mne khe ma to da shin ya shin. VOA American san ye 2020 khu ne September la se ye taw chan ni mne khe si sin ni go American pi daw su Washington DC myo lo ga ni dai ye chou twin pe ni ba de. Line to meter 25 40 51 to ga ni phan yu na sin nai ma ye shin.ဒီရေဒီယိုအစီအစဉ်တွေကိုရုပ်သံနဲ့ပါဖြည့်ဆက်ပြီးတော့တင်ဆက်ပေးနေပါတယ်ဒီကနေ့မနက်ခင်းအစီအစဉ်တွေကိုတော့ကျွန်မများသတင်းအောင်ကတာဝန်တင်ဆက်ပေးပါမယ်ရှင
်မင်္ဂလာပါရှင်ကျွန်မခင်ပြတ်သက်ပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးပါပါအမေရိကန်နဲ့အနောက်နိုင်ငံသား100ကျော်ပါတဲ့လေယာဉ်ဂျက်တဂရီနေကပထမဆုံးအကြိမ်ဖြစ်တဲ့ကာဘူးလေဆိပ်ကနေထွက်ခွာဖို့တာလီဘန်တွေကခွင့်ပြုလိုက်ပါတယ်တရားဝင်ဒုက္ခသည်တွေတင်ထားတဲ့လှေတွေအင်္ဂလိပ်ရေလက်ကြားကနေဝင်လာရင်ပြန်ပြီးနှင်ထုတ်ဖို့ဗြိတိန်ကလှုပ်ဆောင်နေပါတယ်။အမေရိကန်မှာအစိုးရဝန်ထမ်းတွေကိုဗစ်ကာဝဆေးမထိုးမနေရသမရဘိုင်ဒန်ကအမိန့်ထုတ်ပြန်လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမမများသတင်းလေး
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှနားဆင်ရမယ့်သတင်းပေးပို့ချက်တွေမှာတော့မြန်မာနိုင်ငံမှာ NUG ကအရေးပေါ်အခြေအနေကြီးညာပြီးတဲ့နောက်မှာပြစ်ခတ်တိုက်ခိုက်မှုတွေပိုးပြီးတော့ကြိုးလာနေပါတယ်။
အမြော်ဟာဒီဘက်ရေစကန်တော့မိစုတရရေကင်းစကန်ပေါ့နောက်ကတွေးရေစကန်တွေးရေစကန်တော့အစတော့အဲရေပဲရှိရဆိုကြတော့အဲ့လိုပြစ်ခတ်မှုတွေအစပြီးဖြစ်တာ
စကိုင်းတိုင်းမြောင်မြို့နယ်ဘက်မှာရေစကန်တစ်ခုဝင်ရောက်တိုက်ခိုက်ခံခဲ့ရတဲ့အကြောင်းကိုဒေသခံတဦးကပြောသွားတာပါဒီတဲ့င်းနဲ့အတူ NUG ခုခံစစ်ကြေညာချက်ပြည်ရင်းပြည်ပါဘလို့ကြရဲရိုက်နိုင်တယ်လေဆိုတော့ကိုလည်းနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာထုတ်လွှင့်မယ့်အပတ်စဉ်ကဏ္ဍတွေမှာတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းတော်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒီလိုအစီအစဉ်တွေကိုမတင်ဆက်ခင်မှာအခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုခင်မောင်စုံမင်းတို့ကပြောပြပေးပါရှင်
အာဖဂန်နစ္စတန်နိုင်ငံကာဘူးလေဆိပ်ကနေဒိုဟာကိုကာတာလီကျောင်းလိုင်းပြန်တန်းဖို့အတွက်တာလီဘန်တွေကဂျက်တဘရီနေမှာခွင့်ပြုလိုက်ပါတယ်။ဒါဟာဩဂုတ်လ31ရက်နေ့ကအမေရိကန်တပ်တွေအာဖဂန်ကနေအပီးတိုင်ရုတ်သိမ်းသွားပြီးတဲ့နောက်မှာလူတွေကိုကယ်ထုတ်နိုင်တဲ့ပထမဆုံးလေကျောင်းခီးစဉ်ဖြစ်ပါတယ်။အမေရိကန်နိုင်ငံသားတွေနဲ့အမေရိကန်မှာတရားဝင်နေထိုင်ခွင့်ပေးထားသူတွေဟာဒီကနေ့ကာတာလီကျောင်းနဲ့ဟမစ်ကာဇာရီနိုင်ငံတကာလေဆိပ်ကနေထွက်ခွာခဲ့ကြောင်းသူတို့ကာတာနိုင်ငံကိုဘေးကင်းစွာရောက်ပြီးဖြစ်ကြောင်းNSC မျိုးသားလုံခြုံရေးကောင်စီပြောခွင့်ရ Emily Horn ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်သူတို့ကလိုထွက်ခွာနိုင်ဖို့အတွက်တာလီဘန်တွေကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပြီးဒါဟာတာလီဘန်တွေပြောင်းလဲပြင်လဲမှုရှိတာကိုပြသခဲ့တာဖြစ်ကြောင်းနဲ့သူတို့ဟာအမေရိကန်တွေနဲ့ဆက်ဆံရမှာလုပ်ငန်းသဘောနဲ့သက်ဆိုင်ရာလုပ်ငန်းကျွမ်းကျင်မှုကိုပြသနေတဲ့အတွက်ဒါဟာအပြည့်သဘောဆောင်တဲ့ပထမခြေလှမ်းတရားလို့လည်းပြောပါတယ်ဒါပြင်အမေရိကန်ပြည်ထောင်စုကသူ့နိုင်ငံသားတွေတရားဝင်နေထိုင်ခွင့်ပြုထားသူတွေနဲ့အမေရိကန်တွေကိုကူညီပေးခဲ့တဲ့အာဖဂန်တွေကလည်းထွက်ခွာခြင်းနဲ့အာဖဂန်နိုင်ငံသားတွေကိုပါဆက်လက်ခေါ်ဆောင်ဖို့လုပ်မှာဖြစ်ကြောင်းလည်း Home ကပြောပါတယ်အခုထွက်ခွာလာတဲ့လေမော်မှာခီးတဲ့173ဦးလိုက်ပါလာပြီးဒီထက်မှကနေဒါနိုင်ငံသား43ဦးနဲ့နယ်သာလန်က73ဦးပါဝင်ကြောင်းနိုင်ငံရေးဌာနတွေကပြောတယ်လို့ AB နဲ့ Reuters သတင်းတွေမှာဖော်ပြပါတယ်
။အာဖဂန်နစ္စတန်နယ်မြေကိုအသုံးပြုပြီးတခြားနိုင်ငံတွေကိုအကြမ်းဖက်တိုက်ခိုက်လာမဲ့ NLA ကနေတားဆီးရေးအတွက်အဓိကထားတဲ့ online ဆွေးနွေးပွဲတစ်ခုကို BRICS အဖွဲ့ဝင်၅နိုင်ငံရဲ့ခေါင်းဆောင်တွေမနေ့ကြာသပတေးနေ့ကပြုလုပ်ခဲ့ကြပါတယ်။အိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီကကမကရပြုလုပ်တဲ့အဲ့ဒီဆွေးနွေးပွဲမှာအဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ရုရှားသမ္မတဗလာဒီမာပူတင်တရုတ်သမ္မတရှီဂျင်းပင်တောင်အာဖရိကသမ္မတရာမာပိုဆာနဲ့ဘရာဇီးသမ္မတဘော်ဆိုနာရိုတို့ပါဝင်ကြပါတယ်။အမေရိကန်နဲ့သူ့ယမားမိတ်တွေအာဖဂန်နစ္စတန်နိုင်ငံကရုတ်သိမ်းသွားပြီးနောက်အချက်အသက်အစ်စ်တွေပေါ်ထွက်လာကြောင်းနဲ့ဖြစ်လာတဲ့ရလဒ်အနေနဲ့နိုင်ငံတကာအတိုင်းဝိုင်းကဒီပြဿနာကိုဖြေရှင်းရမယ်လို့ရုရှားသမ္မတပူတင်ကပြောပါတယ်။အာဖဂန်အနေနဲ့အိနီဂျင်နိုင်ငံတွေကိုချိန်းချောက်တာအကြမ်းဖက်မှုနဲ့မူရစေဝါမောင်ကိုရောင်းဝယ်မှုတွေကိုအားပေးတဲ့အဓိကနေရာမဖြစ်သင့်ဘူးလို့လည်းရုရှားသမ္မတပူတင်ကပြောပါတယ်။ဒါ့အပြင်အာဖဂန်နစ္စတန်အနေနဲ့အာဖဂန်နစ္စတန်အခြေအနေနဲ့ပတ်သက်ပြီး BRICS အဖွဲ့ဝင်၅နိုင်ငံတွေတဲကအဓိက၃နိုင်ငံဖြစ်တဲ့ရုရှား၊အိန္ဒိယနဲ့တရုတ်နိုင်ငံတို့ကစိုးရိမ်မှုတွေအများဆုံးဖြစ်ပါတယ်။တာလီဘန်အဖွဲ့အစည်းနဲ့အရင်ကတည်းကအဆင်မပြေခဲ့တဲ့အိန္ဒိယနဲ့သူတို့နိုင်ငံကိုအကြမ်းဖက်တိုက်ခိုက်တဲ့လက်ရှိတိုင်ဘာနဲ့ရှာအီမိုဟာမက်အကြမ်းဖက်အဖွဲ့တွေကိုအာဖဂန်နစ္စတန်နေပြည်ကိုအသုံးပြုမှာတွေစိုးရိမ်နေကြပါတယ်ခင်ဗျာ
အင်္ဂလိပ်ရေလက်ကြားကိုဖျက်ပြီးဗြိတိန်နိုင်ငံတဲကိုတရားမဝင်ဝင်ရောက်ဖို့စူးစမ်းသူတွေကိုတည်ဆောင်လာတဲ့ ဘယ်လေတင်းမောကိုမဆိုးပြန်လှည့်ခိုင်းဖို့အတွက်ဗြိတိန်အစိုးရကအတည်ပြုချက်ချလိုက်တာဟာဒုက္ခသည်ဆိုင်ရာဗြိတိန်နဲ့ပြင်သစ်ကြားသဘောထားကွဲပြားမှုကိုပိုပြီးကြီးထွားလာစေပါတယ်ဒီနှစ်ထဲမှာပဲရာနဲ့ချီတဲ့ဒုက္ခတွေတွေဟာရေချောင်းကူးသန်းသွားလာမှုတိတ်ညားတဲ့ဒီရက်ကြားကိုဖျက်ပြီးပြင်သစ်ကနေဗြိတိန်ပြည်လှင်ငယ်တွေနဲ့ဝင်ရောက်ဖို့စူးစမ်းခဲ့ကြတာပါနှစ်ဆယ်နွေရာသီတွေမှာဝင်ရောက်လာလို့ရှိပေမဲ့ဒီနှစ်မှာတော့တခြားလမ်းကြောင်းတွေပိတ်ထားတဲ့အတွက်ဒီလမ်းကြောင်းကဝင်သူပုံများနေပါတယ်ဗြိတိန်ရေပိုင်နယ်ထဲမှာလှေသင်းမော်တွေမုံရောင်တားဆီးဖို့အတွက်တင်နန်းပေးထားတဲ့နယ်စပ်ရေးရာအရာရှိတွေအနေနဲ့အနေကင်းတယ်လို့ထင်မှသာဒီနီလန်တက်သုံးပုံညွှန်ကြားထားတယ်လို့လည်းတာဝန်ခံအရာရှိကြီးတူကပြောပါတယ်။ဒီမဟာဗျူဟာတစ်ကိုဗြိတိန်ယာယီရှေ့နေချုပ်ကနေဆက်ရဲ့အရာရှိတွေအတွက်ချမှတ်ပေးခဲ့တာပါ။လင်းငယ်တွေနဲ့ပြင်တစ်ကနေဝင်လာသူတွေကိုရက်အောင်လုပ်ဖို့အတွက်ပထမဦးစားပေးလှုပ်ဆောင်နေတယ်လို့ဗြိတိန်ပြည်ထောင်ဝန်ကြီးပရီပတေလ်ကပြင်တစ်ပြည်ထောင်ဝန်ကြီးဂျယ်ရယ်ဒါမနင်ကိုပြောကြားခဲ့ပါတယ်။ပြင်သစ်ဝန်ကြီးကလည်းဗြိတိန်ဟာရေချောင်းဆိုင်ရာဥပဒေနဲ့ပြင်သစ်ကိုပေးထားတဲ့ကတိကိုလေးစားဖို့ပြောပါတယ်။ဒီကတိတူချက်ထဲမှာပြင်သစ်ရဲ့နေဆက်ရေချောင်းကင်းစောင့်ကြည့်ကင်းလှည့်မှုတွေအတွက်ငွေကြေးအကူအညီတွေပေးဖို့ပါဝင်ပါတယ်
။မဟာမဲခေါင်မြို့ဝန် GMS နိုင်ငံများအနေနဲ့ဒေသတွင်းမှာရေရှည်ဖွံ့ဖြိုးတိုးတက်မှုတွေရရှိအောင်ခိုင်ခိုင်မာမာနဲ့စူးစမ်းကြဖို့နဲ့တညီတညွတ်ထဲပူပေါင်းဆောင်ရွက်မှုတွေတိုးမြှင့်တည်ဆောက်ကြဖို့တရုတ်ဝန်ကြီးချုပ်လင်ကစ်ချန်ကမနေ့ကြာတာပရိသတ်ကတိုက်တွန်းလိုက်ပါတယ်။တရုတ်ဝန်ကြီးချုပ်ကအဲ့ဒီလိုပြောတဲ့မဟာမဲခေါင်မြို့ဝန် GMS ဒေတာတွင်းကအဲ့ဒီအွန်လိုင်းထိပ်သီးဆွေးနွေးပွဲမှာမြန်မာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းလာအိုဝန်ကြီးချုပ်ဘီဘာဖွန်ထိုင်းဝန်ကြီးချုပ်ပရာယုတ်ချာဝချာဗီယက်နမ်ဝန်ကြီးချုပ်ဖာမန်ချန်းနဲ့အာရှဖွံ့ဖြိုးရေးပန်ဥက္ကဋ္ဌမက်ဆတ်ဆူရုအစကဝါတို့ပါဝင်ဆွေးနွေးကြပါတယ်ဒါအပြင်တရုတ်ဝန်ကြီးချုပ်ကကိုဗစ်ကာယောဂါအခြေအနေအားကမ္ဘာပေါ်မှာဆက်လက်ဆိုးဝါးနေဆဲဖြစ်ပြီးမသေးချာမှုတွေမတည်ငြိမ်မှုတွေနဲ့ကမ္ဘာစီးပွားရေးအခြေအနေတွေဟာလည်းအကြိမ်ကြိမ်ကြာဆင်းနေတယ်လို့ပြောဆိုသွားပါတယ်ခင်ဗျာ။ Hello
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24 kHz 12.135.40 kHz 4.13 5.51 kHz 5.85 နဲ့ 5.190 kHz 5.95 တို့ကနေထုတ်လွှင့်ပေးနေပါရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ American နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုထိန်းချုပ်နိုင်ရေးအတွက်နောက်ထပ်ကြိုးစားမှုတရအနေနဲ့အစိုးရဝန်ထမ်းတွေနဲ့ contract လုပ်နေသူနှစ်သန်းခွဲအတွက်ကိုဗစ်ကာဝယ်ဆေးထိုးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစစ်တပ်ရင်းနေမှာအမိန့်ချမှတ်လိုက်ပါတယ်။ကာဝယ်ဆေးထိုးမထားသူတွေအနေနဲ့ကိုဗစ်ပိုးရှိမရှိစမ်းသပ်မှုပုံမှန်လုပ်ဖို့အရင်ကပေးထားတဲ့ရွေးချယ်စရာလမ်းကြောင်းကိုအခုထုတ်ပြန်လိုက်တဲ့အမိန့်ကနေပယ်ဖျက်လိုက်တာပါ။ဒါဟာအခုသတင်းပတ်တွေအတွင်းဗီဇာပြန်ကူးစက်ရန်ဒယ်တာပိုးသစ်ကူးစက်မှုနဲ့တည်ဆုံမှုတိုးလာတာကိုထိန်းချုပ်တိုက်ဖြတ်နိုင်ဖို့အတွက်ချမှတ်လိုက်တဲ့အချက်6ချက်ပါသမ္မတရဲ့အစီအစဉ်ကအစိတ်ပိုင်းတစ်ခုဖြစ်ပါတယ်။ကာဝယ်ဆေးမထိုးရသေးသူတွေဆေးထိုးဖို့ဆေးထိုးထားသူတွေအတွက်လာမယ့်သတင်းပတ်တွေအတွင်းအားဖြင့်ကာဝယ်ဆေးထိုးဖို့ကျောင်းတွေပြန်ဖွင့်ဖို့ကိုဗစ်ပိုးရှိမရှိစမ်းသပ်မှုတွေတိုးလုပ်ဖို့အခြေအနေလိုက်နှကောင်းစည်းမတက်မနေရတက်ဆင်ဖို့စီးပွားရေးပြန်ကောင်းလာစေဖို့နဲ့ကိုဗစ်ကူးစက်ခံရသူတွေကိုတည်တည်ချာချာကုသပေးဖို့တွေလိုကိုဗစ်ကူးစက်မှုထိန်းချုပ်ရေးအတွက်နောက်ထပ်ကြိုးစားမှောက်တွေကိုသမ္မတဘိုင်ဒန်ကချပြခဲ့တာဖြစ်ပါတယ်။အခုသမ္မတဘိုင်ဒန်ရဲ့တက်မှတ်ပြဋ္ဌာန်းချက်ထဲမှာဘာသာရေးဓမ္မမှုဆေးဘက်ဆိုင်ရာခွင့်ပြုချက်ရထားသူတွေပါမပါတော့တည်တည်ကြွကြွမသိရပါဘူး။အမေရိကန်မှာကာဝယ်ဆေးထိုးနှံပေးသူကအခုချိန်ရှိဆိုလူရည်ရဲ့62ရာခိုင်နှုန်းရှိပါတယ်
။ EU ဥရောပသမဂ္ဂကဂျပန်နဲ့နောက်နိုင်ငံ၅နိုင်ငံကိုခီးသွွားမှုစိတ်ချရတဲ့နိုင်ငံများစင်းကနေကြာတာပရိနေကဖေရှားလိုက်တဲ့အတွေ့အဲ့ဒီနိုင်ငံတွေကနေပြန်လာသူတွေအတွက်ကိုဗစ် -19 စမ်းသပ်စစ်ဆေးမှုတွေတင်းကျပ်တဲ့ကွာရန်တီးလောက်ကန့်သက်တာတွေခံရနိုင်ချေရှိပါတယ်။ကိုဗစ် -19 နဲ့ပတ်သက်ပြီးပြန်လည်သုံးသပ်မှုတွေအပြီးမှာ EU ဖွဲ့ဝင်နိုင်ငံတွေကဂျပန်ကိုအယ်ဗေးနီးယား၊အာမေးနီးယား၊အဇာဘိုင်ဂျန်၊ဘရူနိုင်းနဲ့ဆာဗီးယားနိုင်ငံတွေနဲ့အတူခီးသွွားမှုစိတ်ချရတဲ့စင်းနဲ့ထည့်သွင်းဖို့သဘောတူညီခဲ့ကြတယ်လို့ဥရောပကောင်စီကပြောပါတယ်။စိတ်ချလက်ချခီးသွွားနိုင်တဲ့နိုင်ငံများစင်းကိုလည်းပြောင်းလဲခဲ့တာဖြစ်ပြီးဩစတြေးလျ၊ကနေဒါနဲ့ဆော်ဒီအာရေဗျအပါအဝင်နိုင်ငံ12နိုင်ငံကိုစင်းထဲမှာပေါ်ပြထားပါတယ်။တရုတ်ပိုင်ဆိုင်တဲ့ဟောင်ကောင်နဲ့မကာအိုတို့ကိုလည်းစိတ်ချရတဲ့စင်းထဲမှာပေါ်ပြထားပါတယ်ခင်ဗျာ။
ထိုင်းနိုင်ငံမှာကိုဗစ်ကာယောဂါကာလအတွင်းသူ့နိုင်ငံသားအလုပ်သမားတွေနဲ့မြန်မာအပါအဝင်ရွှေပြောင်းအလုပ်သမားတွေလစဉ်ပေးဆောင်ကြရတဲ့လူမှုဖူလုံရေးအာမခံငွေကြေးကိုထက်ဝက်လျှော့ချပေးလိုက်ပါတယ်။ကာယောဂါကာလအလုပ်ရှင်တဲ့အလုပ်သမားတွေအကြက်တဲကိုဖြည့်ရှင်းပေးတဲ့အနေနဲ့နောက်ထပ်3လထပ်ပြီးလျှော့ပေးလိုက်တာဖြစ်တယ်လို့ထိုင်းလူမှုဖူလုံရေးဌာနပြောခွင့်ရကပြောပါတယ်။ အရင်ကပေးနေရတဲ့လက်ဆောင်ငွေတွေက9ရာခိုင်နှုန်းအစားအခုထက်ဝက်ကျော်ပဲပေးရမှာဖြစ်တယ်လို့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့အလုပ်သမားရေးတာဝန်ခံဦးမင်းမင်းဦးကပြောပါတယ
်ဆိုပုံမှန်ဆိုလို့ရှိရင်ပေးရမှာကကျွန်တော်တို့လောကရဲ့9ရာခိုင်နှုန်းလောကဆိုတော့လေလောကမှာက1000ပွဲနဲ့အထက်ဆိုလို့ရှိရင်ပေးရမလို့ဟိုဆိုတာ1000ပွဲအထိပဲသူကအမြင့်ဆုံးတောင်းထားတယ်အဲ့တော့950လည်းမကျော်ဘူးပေါ့တလားဟုတ်ဆိုတော့အခုဆိုရင်ကျွန်တော်တို့ကအခုသူတို့ short ဒီ short ပေးတဲ့ပုံစံတော့300ကျော်ပဲဆွဲရ
အခုတော့လူမှုဖူလုံရေးချင်းွယ်တွေကို short ပေးတာဟာဒီနှစ်အတွင်းမှာ3ချိန်ယောက်ဖြစ်ပါတယ်ကပ်ဘေးကာလစက်ယုံတွေပိတ်လိုက်ရတဲ့အတွက်ထိုင်းနိုင်ငံမှာအလုပ်လက်မဲ့တွေကတိုးလာတာပါအလားတူမြန်မာနိုင်ငံသားရွှေ့ပြောင်းအလုပ်သမားတွေလည်းတိတ်နေချီးပြီးနေရက်ကိုပြန်ခဲ့ကြရတာဖြစ်ပါတယ်
နိုင်ငံကအိုလံပစ်ကော်မတီ IOC က2022ဘီဂျင်းဆောင်းရာသီအိုလံပစ်ပြိုင်ပွဲကိုမြောက်ကိုရီးယားနိုင်ငံဝင်ရောက်ရှင်ပြိုင်ခွင့်ပိတ်ပင်လိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့မကြားသေးခင်ကတိုချိုနွေရာသီအိုလံပစ်ပြိုင်ပွဲကိုဝင်ရောက်ရှင်ပြိုင်ခြင်းမရှိတဲ့အတွက်ကြောင့်အခုလိုပိတ်ပင်ရတာလို့ IOC ဥက္ကဋ္ဌသောမတ်စ်ဘက်ကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကကြေညာခဲ့ပါတယ်။မြောက်ကိုရီးယားကတော့ကိုဗစ်ကပ်ရောဂါပြန့်ပွားနေတဲ့အတွက်ကြောင့်တိုချိုနွေရာသီအိုလံပစ်ကိုအားကစားအသင်းဆီလွတ်ဖို့ညှင်းဆိုခဲ့တာပါဂျပန်နိုင်ငံမှာကိုဗစ်ကပ်ရောဂါပြန့်ပွားမှုတိုးမြင့်နေတာကြောင့်တနင်္ဂနွေလုံးအရေးပေါ်အခြေအနေကြီးညာခဲ့စဉ်မှာတိုချိုအိုလံပစ်ပွဲတော်ကိုကျင်းပခဲ့ရတာဖြစ်ပါတယ်အဲဒီလိုတားမြစ်ထားတဲ့ကာလမှာမြောက်ကိုရီးယားအိုလံပစ်ကော်မတီအနေနဲ့ငွေကြေးအထောက်ပံ့တွေလည်းရရှိမှာမဟုတ်ဘူးလို့ OIC ဥက္ကဋ္ဌကပြောပါတယ်ဒါပေမဲ့လည်းဘေကျင်းဆောင်းရာသီအိုလံပစ်ပြိုင်ပွဲဝင်ခွင့်အရေးချင်းပြည့်မီတဲ့မြောက်ကိုရီးယားအာဂရာသမားတဦးချင်းစီအတွက်ကိုတော့စဉ်စားသုံးသပ်ခွင့်ပေးထားပါတယ်။ပြီးခဲ့တဲ့2018ခုနှစ်တောင်ကိုရီးယားနိုင်ငံပျောင်ချန်းဆောင်းရာသီအိုလံပစ်ပြိုင်ပွဲမှာတော့မြောက်ကိုရီးယားနိုင်ငံကဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်ခင်ဗျာ
။တောက်ကြနေမနဲ့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုခင်မောင်စုမင်းတို့ကပြောပြပေးကြတာပါရှင်။ VOA ရဲ့မနက်ခင်းရေဒီယိုစီစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website စာမျက်နှာ burmese.voanews.com တို့မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းနားဆင်ကြည့်ရှုနိုင်ပါတယ်။အခုတော့ဆက်ပြီးတော့သတင်းလွှာတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။မြန်မာနိုင်ငံမှာ NUG ကအရေးပေါ်အခြေအနေကြေညာလိုက်ပြီးတဲ့နောက်မှာပြစ်ခတ်တိုက်ခိုက်မှုတွေဟာရန်ကုန်အပါအဝင်နေရာတချို့မှာဖြစ်ပွားနေတယ်လို့စကိုင်းတိုင်းမြောင်မြွနယ်ဘက်မှာလည်းဒေသခံ PDF အဖွဲ့ကရဲစခန်းတစ်ခုကိုဝင်ရောက်တိုက်ခိုက်မှုတွေမနေ့ကဖြစ်ပွားခဲ့ပါတယ်။ရန်ကုန်ကပေးပို့လာတဲ့အထောက်အထားတွေကိုကိုးကားပြီးတော့ဒီအကြောင်းကိုဆက်ပြီးတော့ပြောပြပေးခြင်းပါတယ်ရှင်။မနေ့ကရန်ကုန်တိုင်းတကုံမျိုးသစ်စိတ်ကမ်းမျိုးနယ်နဲ့တကုံမျိုးသစ်မြောက်ပိုင်းတို့မှာပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့ပြစ်ခတ်မှုတချို့လည်းရှိခဲ့တယ်လို့ဒေသခံတဦးကပြောပါတယ
်။ခုနကတော့ဟိုအဲဒီပောက်ကွဲတာနှစ်ချက်တော့ကြားလိုက်တယ်။နှစ်ချက်ဆက်လိုက်ပောက်တာပေါ့နော်။အဲနှစ်ချက်ပဲဟိုအရှိရာဟိုတောင်တကုံအဲဟိုကျင်းတဲ့နားမှာဟိုပြစ်ခတ်တာတွေပိုင်းတော့မကြားမီ။ဆက်မကြားရတာကိုပြောတာနော်။ဟိုကပြစ်ခတ်မှုဖြစ်တာကတော့ဟုတ်ပါဟုတ်တယ်ပေါ့။ဒါပေမဲ့ဟိုအတိုင်တော့ကျွန်တော်တို့စီကမကြားဘူး။အဲဒီပောက်ကွဲမှုကတော့နှစ်ချက်ဆက်တိုက်ဟိုကတော့3နာရီလွင့်ညင်လောက်ကကြားလိုက်ရ။မတအောင်အောင်ဆိုနှစ်ချက်သက်တိုက်ပေါက်ပါပေါက်ကွဲတံကြာပြီးတော့စစ်နေရတယ်လို့ပြောတယ်လမ်းသွားလမ်းလာတွေပေါ့နော်အမှန်ရက်ွက်ထဲဝင်ပြီးတော့အဲ့လိုသွားရည်ပါရောမရှိဘူ
းစမ်းကြောင်းမြို့နယ်ဗဟိုလမ်းနဲ့ဘားကရလမ်းစုံနားမှာကင်းလှည့်နေတဲ့စစ်ကားတစ်စီးဘုံးပစ်ခံရပြီးတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေတိုက်ဆုံမှုရှိတယ်လို့မျက်မြင်တွေက VOA ကိုပြောပါတယ်တွင်တင်းမှာလည်းစစ်ကောင်စီရဲ့သတင်းပေးဖြည့်ကြော်စိုးသူတချို့နဲ့ကံဘက်ကြီးရွာအုပ်ချုပ်ရေးမှုမနေ့ကကပစ်ခတ်ခံရပြီးတိုက်ဆုံပါတယ်ဒီတွန်ဒေးမျိုးကပောက်ကွဲမှုနဲ့ပြစ်ခတ်တိုက်ဆုံမှုတွေနဲ့ပတ်သက်ပြီးတော့တွန်ဒေးဒေသခံတဦးကအခုလိုပြောပါတယ်
။မနေ့၄နာရီခန်းတော့ကဥပုတွန်ဒေးဥပုရက်ကွက်ကကြာရကုန်းလမ်းမှာရှိတဲ့တနအုပ်နဲ့မှကြီးတဲ့အိမ်မှာပောက်ကွဲမှုဖြစ်တယ်လို့သိရတယ်။အထူးကိမရှိဘူးလို့သိရပါတယ်။မနေ့၈နာရီ35ခန်းကကံပတ်ကြီးရအုပ်ချုပ်ရေးမှုတလန်ကျော်လာကိုတနက်6ချက်ပြည့်အတိပြစ်ခတ်ခဲ့တယ်လို့
ဒီလိုပြစ်ခတ်မှုဟာတွန်တေး PDF အဖွဲ့ကလုပ်တာဖြစ်တယ်လို့သူတို့ရဲ့ Facebook စာမျက်နှာမှာရေးသားထားပါတယ်။နိုင်ငံတော်ကမြို့အတော်များများမှာပြစ်ခတ်ပောက်ကွဲမှုတွေဇက်တိုက်ရှိခဲ့ပြီးတော့ထိခိုက်မှုတွေလည်းရှိခဲ့ပါတယ်။ဒီလိုပောက်ကွဲမှုတွေပြစ်ခတ်မှုတွေကြားကပဲရန်ကုန်မှာမနေ့တုန်းကဆန္ဒပြမှုတချို့လည်းရှိခဲ့တယ်လို့ရန်ကုန်ကလမ်းမကြီးတချို့မှာလူလူအလုံးလူမြောက်ဖို့တော်လန့်စစ်ကိုဆင်နွှဲစုဆိုတဲ့စာတမ်းတွေနဲ့ဆန္ဒပြခဲ့ကြပါတယ်။မ မန္တလေးကလေးမုံရွာရွှေဘိုလောင်းလုံးရင်းမပင်နဲ့ဆလင်းကြီးကကြေးရွာတွေစုပေါင်းထားတဲ့ရွာပေါင်းစုံတပိတ်စစ်ကြောင်းတွေဟာလည်းမနေ့ကဆီယနာရှင်စန့်ကျင်ရေးချီတဲ့ဆန္ဒပြခဲ့ပါတယ်။စက်တင်ဘာ9ရက်နေ့က NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရကပြည်သူတော်လှန်ရေးနေ့စတင်ပြီးဖြစ်တဲ့အကြောင်းပြောဆိုပြီးတဲ့နောက်မှာနိုင်ငံအဝန်ဘုံပေါက်ကွဲတဲ့နေရာနဲ့အချင်းကြီးတွေဟာတိတိတသာပိုးပြီးများလာတာကိုတွေ့ရပါတယ်။မနေ့စက်တင်ဘာ9ရက်နေ့ကစစ်ကောင်စီတပ်တွေနဲ့မြောင် PDF တပ်ဖွဲ့ဝင်တွေတိုက်ပွဲဖြစ်ပွားခဲ့ပြီးတော့ PDF ဘက်ကနဘက်ကြီးရွာရဲကင်းစခန်းကိုမိရှုဖျက်ဆီးလိုက်တယ်လို့ကြောက်ရွံ့ကြီးရွာမှာရှိတဲ့ရဲကင်းစခန်းကိုဝင်ရောက်တိုက်ခိုက်တဲ့အချိန်မှာစစ်ကောင်စီတပ်တွေနဲ့အပြန်အလှန်ပစ်ခတ်တာတွေဖြစ်ပြီးစစ်ကောင်စီဘက်ကတိုက်ဆုံတာတွေလည်းရှိပါတယ်။တစ်ဆက်တည်းမှာပဲမြောင်မြို့နယ်မြစ်ဆုံကြီးရွာမှာလည်းစစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့မြောင် PDF ကတာဝန်ရှိသူတဦးကပြောပါတယ်။
အမြော်ဟိုင်းနဘက်ရဲစခန်းတော့မိစုတယ်ဗျာရေကင်းစခန်းပေါ့နောက်ကတွေးရေစခန်းတွေးရေစခန်းတော့အဲ့တော့အဲရေးလိုက်ပဲရှိရဆိုကြတော့အဲ့လိုပြစ်ခတ်မှုတွေအစပြုဖြစ်တာဘာအချင်းမှာစခန်းမှုကစီရီယံဝင်လာလေအဲ့နေမှာနော်အဲပြည်သူနဲ့တသားလေးပြည်သူပဲပေါင်းပါတယ်ဆိုပြီးတော့ဒါမျိုးလုပ်လိုက်တာဒီအဲ့စခန်းမှုကစီရီယံအဲ့လိုပြည်သူနဲ့ပေါင်းလိုက်တဲ့အချိန်မှာအဲစစ်သားတွေကဒီဘက်ကနေပြီးတော့ဝင်လာပြီးတော့စစ်သားအယောက်40လောက်ကပေါ့နော်အဲ့ဒါတွေကနေပြီးတော့တော့ဆောက်ပြစ်တော့ကြတော့ပြည်သူတွေလည်းရှောင်လိုက်တာပေါ့နော်အဲမင်းကြီးတွေတော့မြေဆုံတိုက်ပွဲကသူတို့ကအဲ့မြေဆုံစီကိုဥတီလာပြီးတော့အစတဲ့ပြစ်ကတ်မှုတွေလုပ်ကြတာပေါ့ဒီဘက်ကလည်းကျွန်တော်တို့ပြည်သူကာကွယ်ရေးတွေကပြည်သူတွေရောနေလူငယ်သားတွေရောအကုန်လုံးဝိုင်းပြီးတော့အဲပြန်ပြီးခုခံတိုက်ခိုက်ကြတာပေါ့အဲ့မှာလည်းသူတို့၃ယောက်ကတော့မျက်မြင်သိသွားတယ်ပေါ့နော်အဲစစ်ကောင်စီဘက်ကဟုတ်ပြည်သူကတော့ဒီကျွန်တော်တို့ဘက်ကတော့ဘာတို့ခုမှဒီကတည်းကဒီကြီးမမရတာမရှိဘူးကြဟုတ်
တိုက်ပွဲအတွင်းစစ်ကောင်စီဘက်ကလည်းနဲ့ကြီးတွေနဲ့ပြစ်ခတ်တာရှိသလိုအေယာဝရီမြေဘေးကမြေဆုံကြီးကတိုက်ပွဲမှာဆိုရင်လည်းစစ်ကောင်စီဘက်ကစစ်သင်းမော့ကနေပြီးတော့လည်းနဲ့ကြီးတွေနဲ့ပြစ်တာရှိတယ်လို့ပြောပါတယ်အခုလိုတိုက်ပွဲတွေဖြစ်ပွားတာဟာစစ်ကောင်စီဘက်ကကြေးရွာတွေမှာမကြာခဏဆိုသလိုဝင်ရောက်ရှာဖွေတာတွေလုပ်ပြီးတော့ဒေသခံတွေကိုဖမ်းဆီးတဲ့အတွေ့ဖြစ်တယ်လို့ PDF တွေဘက်ကလည်းပြောပါတယ်အခုဆိုရင်စစ်ကောင်စီအာဏာသိမ်းယူခဲ့တာရှင်းလာတဲ့ရောက်လာပြီဖြစ်ပေမဲ့မြန်မာနိုင်ငံအနှံ့မှာဆန္ဒပြပွဲတွေကြိုကြားဆက်ပြီးတော့ရှိနေတယ်လို့ပြစ်ခတ်တိုက်ခိုက်မှုနဲ့ပောက်ကွဲမှုတွေလည်းဆက်ပြီးတော့ဖြစ်နေတာပါတစ်ချိန်တည်းမှာပဲမြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်မှုနှုန်းဟာလည်းတိတိတသားကျမသွားသေးပဲအခုထိမြို့နယ်119မြို့နယ်မှာမလူအပ်ပဲအိမ်ပြင်မထွက်ရအမိန့်ချမှတ်ထားတယ်လို့ရုံးတွေကလည်းစက်တင်ဘာလအကုန်အထိပိတ်ထားဖို့ကျန်းမာရေးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
UN မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
View American အတန်ရဲ့တောက်ကြနေမနေ့ခင်အစီအစဉ်တွေကိုမြို့တော်ဝါရှင်တန်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်ပြီးတော့ NUG ခုခံစစ်ကြေညာချက်တည်ရင်းပြပဘလို့ကြရရနိုင်တယ်လဲဆိုတာကိုနိုင်ငံတကာမြမအရေးလေးလာသူတွေနဲ့ဆက်တယ်မေးမြန်းထားတာကိုတင်ဆက်ပေးခြင်းပါတယ်NUG မျိုးသားညီညွတ်ရေးအစိုးရကအခုအဖက်ထဲမှာခုခံစစ်ကြေညာလိုက်တာကြောင့်ရှေ့တပတ်အင်္ဂါနေ့မှာစာမေကုလသမဂ္ဂအထွေထွေညီလာခံမှာမြမကိုစားပြုခွင့်ကိုစစ်ကောင်စီနဲ့ NUG အကြားအဆုံးဖြတ်ပေးမယ့်အပေါ်နဲ့ပြည်တွင်းမှာဘလို့တက်ရောက်မှုတွေရှိနိုင်ပါသလဲမြမအရေးအနီးကစောင့်ကြည့်နေတဲ့ ICG နိုင်ငံတကာလိလာရေးအဖွဲ့မြန်မာဆိုင်ရာအကြီးတန်းအကြံပေး Richard Horsey နဲ့ American ရဲ့စီးပွားလူမှုယဉ်ကျေးမှုဆိုင်ရာကုလသမဂ္ဂကြီးဟောင်း Kelly Curie တို့ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ ICG အဖွဲ့ကမြန်မာရေးကျွမ်းကျင်သူ Richard Horsey ကဒီသေးလို့အများသိထားတဲ့ NUG ကြေညာချက်ပေါ်အခုလိုဘန်ကောက်ကနေစသုံးသပ်ပြပါတယ
် Various NUG leaders have been talking about
NUG ခေါင်းဆောင်အသီးသီးအနေနဲ့ဒီသေးအကြောင်းပြောလာတာလအချို့ရှိလာခဲ့ပါပြီဒါကြောင့်အခုလိုကြေညာချက်ထွက်လာတာကအံ့ဩစရာမဟုတ်ပါဘူးဒါပေမဲ့ကြေညာလိုက်တဲ့အချိန်ကစဉ်းစားကြရပါ NUG အနေနဲ့အခုတည်င်းဘက်ကိုဘာကြောင့်ရွေးလိုက်လဲဆိုတာတော့ကျွန်တော်မသိပါဘူးဒါပေမဲ့တစိတ်တစ်ပိုင်းအပြင်တော့လာမယ့်ကုလသမဂ္ဂအထွေထွေညီလာခံဖွင့်ပွဲနဲ့ပတ်သက်မယ်လို့ထင်ပါတယ်။အဲ့ဒီမှာမြန်မာနိုင်ငံရဲ့ကုလသမဂ္ဂကိုစားပြုမှုဘ Badugo Pemle Sura, Yedji Sophia Yamamoba, D. Sophia Pue Adre, NUG Yet Gonsam Mu, Nangay, Shane Oza, Jajimbo Yabare,
Tati, NUG Nene, Akulu, Chema, Sophia Lightaya, Diga, Jawin, Chenangole, American Tham, Jihau Kelly Kariga.
I suspect that the timing had more to do with their internal.
Sophia Lightaya, Chenya, Drue, Drinema, Mohammed Puerine, Josa Nina, Sunny Jarane, Diga, Samelu, Timare. ไดนาเลเนกายอภิเวณยอบอเลยามนักงานกาวต้องเปลี่ยนนารีมะทิยอกเคราบอยามาปิดูรีญีญะซอสนาเปียนนีโรงาดิโมคราซีลุชามูโกทอกคันโมนักงานกาตันตะมันยีอะอาเนเกราอะกุทีเลยะละอเนเยจิเมถั่วลาเกราอากุเกจาเรอาเซียนกาเลนักงานยีปยัตนารีโกทิติยอกๆมะพีชินนักงานเกราเรเนไซเมลุเทมาเรไอซีจีอะจัมเปริชาร์ฮอซีกาโรดีเดเนไซนายเดอะจาวยินโกอะกุลุชินเปียบาเรวิสเซเวนมันธ์ส์
On from the coup,
the NUG in the Nemanangan de Pidure Jama, Jimare, Tokamu, Amyaji go say at Tabare, Yamalumu Kuya Boma, the Tokamu, they go top for Tarago, Twin Bare. Dabime, the Tokamu Jigo, NUG in the Net, say also about PR, Pila on Tolanye, Akong La on, Blue Pyongle, United Malesu, the Megon Shilabare, the Duet, the Zeta Bank, Piabira, a pit, Tokanda, the Tet.
สกาดตะเต็มหอดอเบลุยัดติเนี่ยปะไหนบุซ้องဖြတ်ไล่ตาลุทินบาเรอะดิตอกูโลเอ็นยูจีจีญาเจจาวกูละตะมะกะมาမြန်မာနိုင်ငံကိုစားပြုမှုရွေးချယ်ရေးအပေါ်တက်ရောက်နိုင်ပါလားလို့မေးရမှာတမ်းမကြီးဟောင်းကယ်လီကာရီကအဲကြောင့်
Thank you well I think
ဒီချက်တစ်ခုကြောင့် NUG အမျိုးသားညီညွတ်ရေးအစိုးရကိုပို့ပြီးတော့ထောက်ခံရမလားရှော့ပြီးတော့ထောက်ခံရမလားလို့တော့စဉ်းစားမယ်မထင်ပါဘူးတကယ်ကအခုလိုလဲမစဉ်းစားသင့်ပါဘူးဒါကမြန်မာပြည်သူတွေရဲ့ခုခံကာကွယ်ပိုင်ခွင့်မှာဒီလက်တွေ့အခြေအနေကိုအများစုကအတိမတ်ပြုလိမ့်မယ်လို့ထင်ပါတယ်ဒါပေမဲ့
NUG အနေနဲ့ Velo Udi Jebe Shishi, Kula Damaga Nangani Siga, Dandaman Ye Toka Muyabu Adredo, Buket Wanai Bare. Daga Lenaga in Dolan Yeha, A Jampe Siana Temu Sanjin Yama, Diawin Mu Shizala Sudane, Masain Babu. Velo Nangani Go Nata Yama Le Sudane da Sain Bare. Akuga Yama Mesu Nangani Go Nata Yama Maho Babu. Yama Nangane, Tate Yodwin Mishide, Jani Nangani, Amyaji Go Nata Yama Moba. Aku Sitin Nara Muga Dinangandri address some Paya Kadwana Bare.
Tiniama Aku and Yuji Jinja Jajao Pirima Tayo Namu Apo Male Richard Hosiga.
Well there's a risk for the NUG here, right? Having called for
Akulu Pidu Sibuemu Jinarama NUG Dwe and the Edo Shibare. NUG has Sabi Pila Mariga NUG Yet Tekago Sopia Pila Nailoba. And Tigelu NUG Ne ထောက်ခံသူတွေမျှော်လင့်ထားသလိုအာဏာသိမ်းစန့်ကျင်တာတွေပိုအကောင်းလာရင်တော့ပြည်သူတွေအနေနဲ့တကယ်ကိုဝမ်းသာကြမှာပါရစစ်စ်ပီပယ်လ်အန်ယူဂျီကဥစားမှုပြလာနိုင်ပြီးတော်လန်ရဲ့လှုပ်ရှားမှုတွေတိုးလာစေမှာပါဒါပေမဲ့လာမယ့်သတင်းအပတ်အနည်းငယ်အပြီးအထိဘာမှအများကြီးအပြောင်းလဲဖြစ်မလာပဲအရင်လိုပဲဆိုရင်တော့ပြည်သူတွေရဲ့ကြီးမားတဲ့မျှော်လင့်ချက်ကိုထိခိုက်သွားစေနိုင်ပါတယ်တကယ်တော့
အရှိတောင်အရှာနဲ့အနောက်နိုင်ငံကြီးတွေဘက်ကတော့အခုအန်ယူဂျီကြီးညာချက်ထွက်လာပြီးမှမြန်မာပဋိပက္ခတွေကဘယ်အားလုံးအနေနဲ့အကြမ်းဖက်မှုတွေရှောင်ရှားပေးဖို့နဲ့လူသားချင်းစာနာမှုအကူအညီတွေလမ်းဖွင့်ပေးဖို့တိုက်တွန်းခဲ့ပါတယ်ခင်ဗျာမြန်မာရဲ့အနီးကဆောင်ကြည့်နေတဲ့ ICG နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ဆက်ပေးခြင်းပါတယ်အာဖဂန်ကနေပြီးတော့အမေရိကန်ကိုအခြေချနေထိုင်ဖို့ရောက်လာသူတွေနဲ့ပတ်သက်ပြီးတော့အစီအစဉ်မကျတဲ့အပေါ်မှာဝေဖန်မှုတွေရှိနေတဲ့တချိန်တည်းမှာပဲအမေရိကန်မှာမတူညီတဲ့လူမျိုးစုတွေပို့ပြီးတော့များလာတော့မယ့်အကြောင်းဗီအိုအေသတင်းတောက်လော်ရာဘိုးမန်ကသတင်းပေးပို့ထားတာကိုကိုစော်မိုးကျော်ကပြောပြပေးပါရှင်
အမေရိကန်ကိုရောက်ရှိသူတွေရောက်ရှိနေသလိုတချို့ကလည်းမကြာမီရောက်ရှိလာဖို့ရှိနေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာဒုက္ခသည်များကူညီဆောင်ရှောက်ရေးဆိုင်ရာအစီအစဉ်က tawin shi du tu phit de Adam Bate ka aku lo pyaw su ba de.
These evacuees have gone to a second country. Some of them are in Doha.
Di ke thau la de du ri ha dutiya naingan ta naingan go yauk si twa ba me. Tacho ga Doha go yauk twa ba de. Tacho ga Abu Dhabi go yauk twa ba de. Tacho ja lo naingan daga ma shi de American Siskan tacho go yauk twa ja ba de.
Afghan ဒီကိုကက်ထုတ်ပြီးအမေရိကမှာပြန်လည်နေရာချထားတာဟာဗီယက်နမ်စစ်ပွဲအပြီးဗီယက်နမ်တွေကိုအမေရိကမှာပြန်လည်နေရာချထားပေးတာနဲ့ဆင်တူတယ်လို့သူကပြောဆိုပါတယ်ဗီယက်နမ်ကအပြစ်အပျက်တွေဟာအာဖဂန်ကယ်ဆယ်ရေးအတွက်သတိပေးချက်တွေအဖြစ်မှတ်ယူသင့်တယ်လို့သူကဆိုပါတယ
် I think many Americans remember the images of you know the US helicopter taking off those
ဗီယက်နမ်မှာ CIA အဆောက်အုံခေါင်းမိုးပေါ်ကနေရဟယင်ပြန်တက်သွားတာနဲ့အောက်မှာဗီယက်နမ်ဒုက္ခသည်တွေကြံခဲ့တဲ့မြင်ကွင်းကိုအမေရိကန်အတော်များများမှတ်မိကြမယ်လို့ကျွန်တော်ထင်ပါတယ်။ဒီမြင်ကွင်းဟာလူရန်ရဲ့စိတ်ထဲမှာရှိနေတဲ့အဲ့ဒီလိုနောက်တစ်ကြိမ်မဖြစ်အောင်ကြိုတင်ပြင်ဆင်ဖို့ကျွန်တော်တို့မှာအချိန်လားနဲ့ချီပြီးရှိခဲ့ပါတယ်။ကံမကောင်းစွာဒီသင်ခန်းစာကိုမယူနိုင်ခဲ့ပဲကယ်ဆယ်ရေးလုပ်ငန်းတွေကိုပြီးခဲ့တဲ့လမတိုင်ခင်အထိမလုပ်ဆောင်နိုင်ခဲ့ပါဘူး
။အာဖဂန်ကကယ်တင်ခဲ့တဲ့သူတွေထဲမှာတတ်မှတ်ချက်ချင်းတွေမတူကြပါဘူး။တချို့ကအမေရိကန်နိုင်ငံသားအဆင့်တချို့ကအမြဲတမ်းနေထိုင်ခွင့်အဆင့်တချို့ကအထူးပြည်ဝင်ခွင့်ဗီဇာနဲ့အများစုကလူသားချင်းစာနာမှုဆိုင်ရာအရေးပေါ်ပြည်ဝင်ခွင့် Parole Visa စသဖြင့်အဆင့်အတန်းအမျိုးမျိုးနဲ့လာကြရတာဖြစ်ပါတယ်။အရေးပေါ်ဗီဇာဖြစ်တဲ့ Parole Visa နဲ့လာရသူတွေမှာဘာခံစားခွင့်မှမရှိသလိုဘာတတ်မှတ်ချက်အဆင့်အတန်းမှလည်းမရှိပါဘူး။လေလာသုံးသပ်သူတွေကအရေးပေါ်ပြည်ဝင်ခွင့်ဗီဇာဖြစ်တဲ့ Pro Visa နဲ့လာတဲ့အာဖဂန်တွေကိုအမေရိကန်နိုင်ငံသားအဖြစ်ပြောင်းလဲပေးနိုင်မယ့်ဥပဒေတရားကိုအမေရိကန်လွှတ်တော်ကပြဋ္ဌာန်းပေးဖို့လိုမယ်လို့ပြောဆိုကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးကြွမ်းကျင်သူတူဖြစ်တဲ့ Atlantic Council က Thomas Warris ကတော့အခုလိုပြောဆိုပါတယ
်။ In many ways the United States has had major successes.
အမေရိကန်ပြည်ထောင်စုဟာကမ္ဘာအရရက်ကရောက်လာသူတွေကိုအတူတကွရောနှောနေထိုင်နိုင်အောင်စီစဉ်ဆောင်ရွက်မှုမှာအတော်လေးအောင်မြင်တယ်လို့ဆိုရမှာပါ။ဒါပေမဲ့လည်းဒါတွေဟာအမြဲတမ်းတော့အလွယ်တကူဖြစ်နေတာမဟုတ်ပါဘူး။ဒါပေမဲ့ဒီအခြေအနေတွေဟာအမေရိကကိုပိုမိုတောက်ပပြီးမတူညီမှုတွေကိုစူးစီးထားနိုင်တဲ့လူအဖွဲ့အစည်းတရက်အဖြစ်ရောက်ရှိလာစေပါတယ်။အခုအမေရိကမှာရှိကြတဲ့သူတွေဒါမှမဟုတ်သူတို့အရင်ရောက်ရှိခဲ့တဲ့မိဘဘိုးဘားတွေဟာကဘာအရရက်ကနေရောက်ရှိလာကြတဲ့သူတွေဖြစ်ကြပါတယ်။ဒါဟာအမေရိကရဲ့ဓလေ့ထုံးစံတစ်ခုလိုဖြစ်နေပါတယ်။ဒီအချက်ကိုပဲကောင်းတဲ့အချက်တစ်ချက်အဖြစ်လူအတော်များများကရှုမြင်နေကြပါတယ်
။ဒါပေမဲ့အခုလိုအာဖဂန်နိုင်ငံသားတွေအများအပြားအမေရိကမှာလာရောက်အခြေချနေထိုင်မဲ့ကိစ္စကိုလူတိုင်းကဝမ်းသာတာတော့မဟုတ်ပါဘူး။ Republican Party ခေါင်းဆောင်တချို့နဲ့လူဝင်မှုကြီးကြရေးကိစ္စကိုတင်းတင်းကြပ်ကြပ်ကင်တွယ်စေလိုသူတွေကတော့ဒီရွှေပြောင်းနေတိုင်းသူတွေထဲမှာအကြမ်းဖက်သမားအဖြစ်ဖြစ်လာနိုင်သူတွေပါမလာဘူးလို့တိတိကျကျစစ်ဆေးနိုင်တဲ့အနေအထားမရှိဘူးလို့ဆိုကြပါတယ်။မိသောပင်ဆိုစေကမူအာဖဂန်နေအမေရိကမှာလာရောက်ပြန်လဲအခြေချနေထိုင်ဖို့ကိစ္စကိုပါတီနှစ်ခုစလုံးရဲ့အများစုကထောက်ခံကြပါတယ်။
အမေရိကန်ကိုရောက်ရှိလာပြီးတော့အခြေချနေထိုင်ဖို့ကြိုးစားနေကြတဲ့အာဖဂန်တွေအကြောင်းကိုကိုစော်မိုးကျော်ကပြောပြပေးခဲ့တာပါရှင
်။ VOA American တန်ရုပ်တံတဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့တိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါသေးတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါသေးတယ်။8473748.info ဖြစ်ပါသေးတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်။စလုံးပေါင်းက voabamisechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/ v VOABURMESE ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabmis ဖြစ်ပါတယ်။ VOA American သံရုပ်တံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ကျမတို့ရဲ့ VOA Radio အစီအစဉ်တွေကိုရုပ်တံနဲ့ပါဖြည့်ဆက်ပြီးတော့တင်ဆက်ပေးနေပါတယ်ရှင်။လိုင်းဒိုမီတာ25 40 58တို့ကနေဖမ်းယူနှားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနိုင်ယူရဲ့အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေထဲမှာဥအောင်ခင်ရဲ့မြမရေးသုံးသက်ချက်၊ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသင်းလွှာအစီအစဉ်တွေကိုနှားဆင်ရမှာပါ။အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးပါမယ်။မြန်မာအရေးမှာကုလသမဂ္ဂပါဝင်လာတာဟာနှစ်30ကျော်ရှိနေပြီဖြစ်ပေမဲ့စေုပ်စုရဲ့အကြမ်းဖက်အနိုင်ကျင့်မှုကိုဟန့်တားနိုင်စွမ်းတော့မရှိသေးပါဘူး။ဒါကြောင့်ကုလသမဂ္ဂအနေနဲ့လက်တွေ့လုပ်ပြနိုင်ဖို့အချိန်ရောက်နေပြီလို့ဦးအောင်ခင်နဲ့ကိုညံဝင်းအောင်တို့ကတင်ပြပေးထားပါတယ်။
ပြည်ပြည်ဆိုင်ရာကအရေးပယူတဲ့အတွက်ဗမာစေုပ်စုဟာသူတို့အာဏာခိုင်မြဲဖို့သာအာရုံစိုက်နေတယ်လို့မြမရေးရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ဘာဂနာကဩဂုတ်လ10ရက်နေ့ကပြောတော်ပါတယ်စေုပ်စုကတရားလက်လို့ထင်တယ်လို့လုပ်နေတာကိုကုလသမဂ္ဂလည်းဘာမှမတက်နိုင်ဘူးဆိုတဲ့သဘောကိုပြောလိုက်တာပါပဲကုလသမဂ္ဂမှာအာဏာအရှိဆုံးဖြစ်တဲ့လုံခြုံရေးကောင်စီကတောင်စစ်အာဏာသိမ်းတာကိုမရှုံချသေးပါဘူးမတ်လ10ရက်နေ့ကထုတ်ပြန်တဲ့လူကျွေးကောင်စီကြီးညာချက်မှာဆန္ဒပြသူတွေကိုအကြမ်းမဖက်ဖို့သာတောင်းဆိုထားပါတယ်စစ်ကောင်စီကအကြမ်းဖက်နေနေတာကိုဝေဖန်ပြီးစစ်အာဏာသိမ်းတာကိုမရှုံ့ချနိုင်ပေဖြစ်သွားရတဲ့အကြောင်းရင်းကတော့တရုတ်ရုရှားအိန္ဒိယနဲ့ဗီယက်နမ်တို့ကကန့်ကွက်မှုကြောင့်ဖြစ်ပါတယ်စစ်အာဏာသိမ်းမှုကိုအထွေထွေညီတာခံတဲ့လူကျွေးကောင်စီမှဆွေးနွေးတယ်အထွေထွေအတွင်းရင်းမှုကြောင့်လည်းလူခွင့်ရေးကိုယ်စားလှယ်တွေကလည်းဝေဖန်ရှုတ်ချပါတယ်။ဒါပေမဲ့ဗမာစစ်အုပ်စုကိုဝေဖန်ပြီးအရေးမယူနိုင်တာဟာကုလသမဂ္ဂရဲ့ချိုးယွင်းချက်ပဲလို့ဩစတြေးလျသုတေသီရီဘက်ကာဘာဘာကဆိုပါတယ်။မလုံမနေရလုံရမယ့်ကိစ္စတွေကိုကုလသမဂ္ဂကပြတ်တမ်းဖို့လိုပါတယ်တဲ့
။ဗမာစစ်အုပ်စုကိုနိုင်ငံတကာအတိုင်းအဝန်းကကျင်ဖယ်ကြဖို့လူညုံရေးကောင်စီမှဆောင်ရွက်နိုင်တဲ့အင်အားရှိပါတယ်။ဒါပေမဲ့ဒီလိုမလုပ်နိုင်အောင်တားမြစ်တဲ့ဗီဒိုအာနာတရုတ်နဲ့ရုရှားတို့မှရှိနေပါလေ။အမေရိကန်ပြည်တင်ပြင်သစ်ရုရှားနဲ့တရုတ်ဟာလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်ဗီဒိုအာနာပိုင်ရှင်နေဖြစ်ပါလေ။ဗီဒိုအာနာကိုဖယ်ရှားခြင်းရင်ကုလသမဂ္ဂဗရင်ဂျင်စာချုပ်ကိုပြင်ရပါလိမ့်မယ်။အမြဲတမ်းအဖွဲ့ဝင်တွေသဘောတူမှဗရင်ဂျင်စာချုပ်ကိုပြင်နိုင်မှာမို့ဗီဒိုအာနာဖယ်ရှားရေးဟာမဖြစ်နိုင်တဲ့ကိစ္စလို့ပြောနိုင်ပါလေ။အစုလိုက်အပြုံလိုက်တက်ပြတ်တဲ့ကိစ္စမှာဗီဒိုအာနာမတုံးဖို့တောင်းဆိုတဲ့2015ကြေညာချက်ကို103နိုင်ငံကလက်မှတ်ထိုးထားပါတယ်။ဒါပေမဲ့တရုတ်နဲ့ရုရှားကလက်မှတ်မထိုးသေးတဲ့အတွက်သက်ဝင်လှုပ်ရှားဖို့အလားအလာနင်းနေပါတယ
်။မြန်မာပြည်မှာစစ်တပ်ကထင်းသလိုအနိုင်ကျင့်နေတာကိုကုလသမဂ္ဂကမဟန်တားနိုင်လို့ CDM အာနာဖီဇန်ရေးလှုပ်ရှားမှုပေါ်ပေါက်လာရပုံကို International Peace Institute ဇွန်လထုတ်ကုတေတီဒေမီယန်လီလီရဲ့စာတမ်းမှာဖော်ပြထားပါတယ်မြမပြည်ကပြဿနာတွေကိုကိုင်းတွဲနိုင်လောက်တဲ့စွမ်းအားကုလသမဂ္ဂမှာမရှိဘူးလို့ကောက်ချက်ချထားပါတယ်ကုလသမဂ္ဂရဲ့အားနည်းချက်တွေကို1992ကယနေ့အထိတာဝန်ယူခဲ့တဲ့မြမပြည်ဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်6ရောက်ကလည်းသိရှိကြပါတယ်ကြီးညာချက်တွေထုတ်ဆုံးဖြတ်ချက်တွေချပြီးဝေဖန်တာလောက်ကိုတော့စီအုပ်စုအတွက်ရိုးနေပါပြီမထည့်ရောက်တော့ဘယ်မှဆိုင်ဘူးပေါ့ဒါပေမဲ့ကုလသမဂ္ဂအနေနဲ့လူ့အခွင့်အရေးကိုလေးစားလာအောင်လုပ်ဖို့တာဝန်ရှိပါတယ
်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းခြင်းကအာဏာသိမ်းမှုပြတ်သုံးရမယ်လို့ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ကအတီးလင်းပြောလိုက်ပါတယ်ဒါပေမဲ့ဒေသဆိုင်ရာအဆင့်မှာရောနိုင်ငံတကာအဆင့်မှာပါစစ်ကောင်စီပြတ်သုံးအောင်မလုပ်နိုင်သေးတဲ့အတွက်အတန်သာရှိပြီးအဆန်မရှိသလိုဖြစ်နေပါတယ်။အာနာသိမ့်ပြီးကတည်းကမြမအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးထိုင်တာ၅ချိန်ရှိသွားပါပြီ။ကြေညာချက်၃ဆောင်ထုတ်ခဲ့ပါတယ်။ကုလသမဂ္ဂကိုယ်စားလှယ်ကလည်းစိုးရင်စရာမြမအခြေအနေကိုရှင်းပြပါတယ်။ဒါပေမဲ့ဖန်ဆီးထားတဲ့ခေါင်းဆောင်တွေကိုလွှတ်ပေးပြီးအာနာသိမ့်မှုညီကုန်းချုပ်ဖို့အတီးလင်းတောင်းဆိုတာမျိုးမလုပ်ပါဘူး။2019ရိုဟင်ဂျာပြည်ထောင်စုမှာလည်း 2လကျော်ကြာတော့မှကြေညာချက်ထုတ်နိုင်ခဲ့ပါတယ
်။စီရေးဆက်ဖက်မှုမလို့ပဲပြဿနာကင်ကွယ်တဲ့နီလာအချို့ကိုဒေမီယန်လီလီကတင်ပြထားပါတယ်။လီးဗီးယားနဲ့ယေမန်အပြစ်ခတ်ရက်စဲမှုစောင့်ကြည့်ရေးကိုကုလသမဂ္ဂကတာဝန်ယူထားတယ်လို့မြမကိစ္စမှာလည်းအယတကာကွယ်ရေးကိုစောင့်ကြည့်ဖို့အတွက်ကုလအာဆီယံပူးတွဲကော်မရှင်ကိုဖွဲ့စည်းနိုင်တယ်လို့အကြံပြုထားပါတယ်။ဒီကနေ့သစင်တက်ပြီးနိုင်ငံရေးအရာအပြေရှားဖို့အခွင့်အလမ်းပွင့်သွားမယ်လို့ဆိုပါတယ်။လူတင်မှုအခြေအနေဆိုးဝါးလာတာကိုကွင်းစင်းလေ့လာဖို့အတွက်ကုလသမဂ္ဂမစ်ရှင်အဖွဲ့စေတက်ဖို့လဲအချိန်တင့်နေပြီလို့ဆိုပါတယ်။မြမအရေးကိုကုလသမဂ္ဂမှာဆွေးနွေးလာတာအနည်း30လောက်ရှိပြီဖြစ်ပေမဲ့တမတော်ကအယက်သားကိုအကြမ်းဖက်အနိုင်ကျင့်တာကိုမဟန်တားနိုင်သေးပါဘူး။ကုလသမဂ္ဂအာဆီယံနဲ့အခြားဒေသအဖွဲ့တွေပူးပေါင်းပြီးစေအောင်စုကိုပြအားပေးဖို့လိုပါတယ်။ဒါလို့မလုပ်နိုင်ရင်တော့ CDM လှုပ်ရှားမှုအယတအသင်းအဖွဲ့နဲ့လူအခွင့်ရေးအဖွဲ့တွေကိုကူညီအားပေးဖို့သာရှိတော့ကြောင်းသူတိတ်တီဒေမီယန်လီလီကသုံးသပ်ထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ
။ဥအောင်ခင်ရဲ့မြမရေးသုံးသပ်ချက်ပြီးမှာတော့အခုဆက်ပြီးတော့ကိုဝင်းမင်းရဲ့ကျန်းမာရေးခန္ဓာကိုတင်ပြပေးခြင်းပါတယ်။ဒီတစ်ပတ်ကျန်းမာရေးခန္ဓာမှာကိုဗစ်ဖြစ်ပြီးတဲ့အခါမှာနောက်ထပ်နောက်ဆက်တွဲပြဿနာတွေအကြောင်းကိုတင်ပြပေးထားတာပါ။ COVID-19 ရောဂါဖြစ်ပြီးနှုန်းချီဆုံးဖြတ်ရခဲ့ရုတ်တရက်မူလဲအဆုတ်ထိခိုက်ဒဏ်ရာရတာတွေအပြင်စီးကျိုနဲ့ကြောက်ကပ်ရောဂါတွေလည်းဖြစ်နိုင်ပါတယ်။အခုလိုစီးကျိုနဲ့ကြောက်ကပ်ရောဂါနောက်ဆက်တွဲတွေမြန်မာနိုင်ငံမှာဘယ်လိုတွေ့နေရပါသလဲ။ဘာတွေလှုပ်ဆောင်တင်ပါသလဲ။ဒီအကြောင်းကိုညယောက်မျိုးမှာကိုဗစ်လူနာတွေကင်တွယ်နေရပြီးတော့မြန်မာပြည်ကလူနာတွေကိုလည်းဖုန်းကတဆင့်ကူတာပေးနေတဲ့ကူးစက်ရောဂါအထူးကူဒေါက်တာဇေယာတက်ကိုကိုဝင်းမင်းကမေးမြန်းထားပါတယ်ရှင
်။ဟုတ်ကဲ့ဒေါက်တာဇေယာတက်ခင်ဗျာကျွန်တော်တို့ကိုဗစ်ဖြစ်ပြီးမှနောက်ဆက်တွဲအဓိကဖြစ်တဲ့နှုန်းဒါဆုံးဖြတ်ရခဲ့အလုံးလောကခတ်တာအသက်ရှူမကောင်းတာနဲ့စိတ်တန်ရတာတွေကိုအဓိကပြောပြီးမှနောက်ရောဆရာကြီးဘလို့နောက်ဆက်တွဲတွေကိုသတိပြုတင်သေးတယ
်ဒီ COVID-19 virus ရဲ့ဒီ spike protein ကလမ်းကိုအဓိကဒုက္ခပေးတယ်ဒါပေမဲ့အချို့လူတွေ COVID ဖြစ်ပြီးတော့မှစီးကျိုးဖြစ်လာတဲ့လူတွေတို့ COVID ဖြစ်ပြီးတော့မှကြောက်ကပ်အနေနဲ့ပြတ်သွားတဲ့လူတွေကိုသူတို့အနေနဲ့ကက်တီတာနဲ့နေလိုက်ရတယ်စီးကောင်းကောင်းမပြတ်မသွားနိုင်တော့ဘူးအဲ့လိုမျိုးအပိုင်းလေးတွေတော့ရှိတာပေါ့နော်ကိုရဲ
့ဟုတ်ကဲ့ဆရာအဓိကတော့ဒီ virus ကခန္ဓာကိုယ်မှာရှိသမျှဒီအင်္ဂါစေးပိုင်းတွေကိုထိနိုင်တဲ့အတွက
်ဟုတ်ပါဘူ
းဒီစစ်စစ်မှုတွေလုပ်ဖို့လိုလာတာပေါ့နော်အရင်စီးကျိုးမရှိတဲ့လူတွေစီးကျိုးရှိလာနိုင်တယ
်ဟုတ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့သူတို့တက်တော့ဆရာဘယ်လိုအကျံပြုချင်းလဲလဲ
ဆိုကျွန်တော်ကတော့လေဒီစီးကျိုးပေါ့နော်စီးကျိုးကတော့အကျံပြုချင်းပါဘာလို့လဲဆိုတော့ကျွန်တော်အခုလက်ရှိကျွန်တော်လူနာတရားအောက်ပေါ့နော်ကျွန်တော်အခုလက်ရှိနေတာဒီကျွန်တော်ကြည့်လိုက်ရတာတော့အလောက်ကျွန်တော်ကြည့်လိုက်ဘူးပါလေစီးကျိုးတွေရှိတယ်တိလားကိုရဲ့ပမာတင်ပါမမနီယာဆိုလို့ရှိရင်လည်းတယောက်ကျွန်တော်တွေ့တယ်ကျွန်တော်ကပထမတည်းရဲ့ blood test လုပ်လိုက်တဲ့အတွေ့နေပြီဆိုတာပေါ့နော်စီးကျိုးဒီမဲ့ဆိုမနီယာဆိုလို့ရှိရင်ကျွန်တော်စပြီးတော့ကြည့်လိုက်တယ်ဆိုတော့နံပါတ်ကတော်တော်လေးကိုထောင်ပြီးတော့တက်လာပြီနေရာကျော်ရင်းဖြစ်လာပြီဆိုတော့သူကပြောတယ်ငါပုံမှန်စားနေရပဲတစ်သက်လုံးလည်းစီးကျိုးလည်းဖြစ်ဘူးပေါ့နော်အဲအဲ့ဒါကတော့အဓိက virus ကြောင့်ပဲဆိုတော့ကျွန်တော်သိတဲ့ဘဝဒီ virus မှာ attack မှာသေဆုံးတာကျွန်တော်ပေးကြည့်လိုက်အဲစီးကျိုးကထောင်ပို့ပြီးထောင်ပြီးတက်သွားပါမယ်ဥမာဆိုတော့ကျွန်တော်အတချို့လူနာတွေတော့ကျွန်တော်ပြောဆိုရင်ပေးပြီးတော့လောရတဲ့အနေအထားတောင်ရှိပါတယ်ဒါပေမဲ့လည်းပြီးွားတဲ့အခါမှာအကုန်လုံးကောင်းသွားတဲ့အခါကျတော့ကျွန်တော်တို့ဒီစီးကျိုးသေးတွေတခုပြီးတစ်ခုကျွန်တော်လျှော့တာပေါ့နော်အဲစီးကျိုးဖြစ်သွားပြီးရင်တော့သေးရတော့တောက်ရမယ်အများစုကတော့ဒီနေ့ဒီချိန်ကြီးတော့ကျွန်တော်သေးကိုဖြုတ်ရတဲ့လူနာတယောက်မှမရှိပါဘူးဟိုဒါပေမဲ့အင်ဆူလင်သုံးနေတဲ့လူနာအောင်လို့ကျွန်တော်အင်ဆူလင်ဖြုတ်ပြီးတော့ဟိုတောက်သေးနေတဲ့လုပ်လို့ရတဲ့လူရှိပါတယ်တောက်သေးကိုကျွန်တော်တို့တကယ်လေးပြင်ပြီးတော့ပေးရတယ်ဥမာ1000တစ်ချိန်ပေးရတယ်900တစ်ချိန်ပြန်ပြီးတော့ပေးရတဲ့လူရှိပါတယ
်ဟုတ်ကဲ့ဆရာဒီစီးကျိုးအတွက်ပဲဆရာကြီးဆရာကိုတွေ့ရပါတော့တခြားဘာထပ်ပြီးတော့အကျံပေးခြင်းတွေ
ဟုတ်ကဲ့ဒါမှတော့အရင်ကတော်တော်လေးကိုစူးစိုးသွားပြီးကျွန်တော်ကုလို့ရတာဘာလို့ကြာလို့ရှိရင်ကျွန်တော်ပြန်ပြီးတော့ဒီနံပါတ်တွေကျွန်တော်တစ်ချက်ပြန်ပြောပါပေါ့နော်ဟိုသူတို့မှဒီလိုမျိုးအသိစိတ်လေးတစ်ခုဝင်သွားရယ်ကိုယ်ငါစီးကျိုးဒီလိုစီးကျိုးဆိုရင်ဒီလိုစစ်ရမယ်အစာမစားခင်တစ်ခါရယ်ဟိုဖြစ်နိုင်လို့ရှိရင်တော့စားပြီးတစ်နာရီကြာမှတစ်ခါပြန်စစ်ရင်နံပါတ်ကဘယ်လောက်သွားရလဲဒါဆိုရင်ကျွန်တော်ကလူနာကိုဘာပြောလိုက်တာလဲဆိုတော့ခင်ဗျားဒီမှာကြည့်လိုက်ခင်ဗျားဒီနေ့မနေ့စားတာပါစားတယ်မြောက်ဘူးတွေ့ရမှာခင်ဗျားရဲ့စီဂျိုက360တောင်တက်လာတာတနားကြီးကြာလို့ရှိရင်ဆိုတော့ခင်ဗျားသိနေတာပဲဒါစားလို့360ဖြစ်သွားတာဒါလေးကိုနည်းနည်းလျှော့လိုက်ပေါ့ဟုတ်တယ်မလား တော့သူစိတ်ထဲမှာဟိုသေးပေးလိုက်တယ်ဆိုရင်အကုန်ကောင်းတယ်မှာလေလို့ထင်နေတာဟုတ်ဆိုအခုဆိုပြောလိုက်ငါတို့ရှိနေတဲ့သေးတွေတခုမှကျွန်တော်တို့အဲ့အပွားကြီးကိုဟိုပေါ့နော်ကျွန်တော်အမေတောင်တက်ကြည့်ပါတယ်ကျွန်တော်ပြောရလေအပွားရဲ့ကြည့်ကြည့်လိုက်ပါအောင်360ဖြစ်နေတယ်အခုတောက်နေတဲ့သေး3မျိုးလုံးကဒီ360လုံးဝမတက်ဘူးတွေ့တယ်မလားเออဟုတ်တယ်အဲ့ဒါဆိုသူတို့လည်းတဘောပေါက်တယ်လေအကုန်လုံးကဒီနံပါတ်တခုကိုဒီနံပါတ်ကမဟုတ်ဘူးဆိုတော့သိနေရတယ်ဆိုတော့ဒါဆိုလို့ရှိရင်အသားကိုနည်းနည်းလေးပြောင်းပြီးတော့စားကြည့်တာပေါ့စံပြုတ်အသားကျွန်တော်နည်းနည်းလေးကျက်စွတ်ပြုတ်နဲ့ဖြစ်ဖြစ်အသားပြုတ်ပါလားဟိုကျမလုံးဝကိုသမင်းမစားဘူးတရားဟုတ်တယ်သမင်းတော့မစားဘူးဒါပေမဲ့ခမားရှူတဲ့ဟိုတက်တယ်ကျွန်တော်တို့ကသေးတခုမှမရှိဒါဆိုလို့ရှိရင်ကျွန်တော်ခမားကိုအင်ဆူလင်ပေးမှပဲရမဟုတ်ဒါဆိုမလို့ချင်ဘူးအေးအဲ့ဒါဆိုရင်တော့ခမားဒီတခြားဟာလေးတွေပြောင်းစားကြည့်အောင်ဟို vegetable တွေစားကြည့်အောင်
ခင်ဗျဟိရတယ်ပါ
ဟုတ်တယ်ဆိုတော့တို့ကတို့ပြောင်းဆိုတော့ဟိုနောက်မိကြတဲ့ခါကျတော့အော်ဒီနေ့220ပဲဆရာဒီနေ့180ကျော်ဖြစ်သွားပြီဆိုတော့ကျွန်တော်ဘာမှသင်ပေးကြရမလို့တော့သူတို့ကတို့သိလာတယ်ဘာစားရင်ဘယ်လိုဖြစ်မလဲဆိုတာတော့ဒီဟာစားလိုက်ပြီးနှစ်နာရီကြာမှငါသွေးစစ်လိုက်လို့ရှိရင်ဘယ်လောက်နံပါတ်ဖြစ်ငါဘယ်လိုဖြစ်ငါအတွက်ဘယ်ဟာနံပါတ်ကကောင်းတယ်ဘယ်ဟာနံပါတ်ကစိုးတယ်ဆိုတာလေးတွေတို့ကောင်းနေမှာဝင်လာတယ်ဆိုတော့ဒီစီးကြိုကရှိပါတယ်စီးကြိုဖြစ်ပြီးသားလူတွေပို့ပြီးစိုးရတဲ့ condition တွေလည်းရှိပါတယ်အာပမာဒီလူလူတွေမှာဟိုအစီဂျိုယောဂါတော်တော်လေးကိုအထဲမှာချပါနေရပိုင်းလေးရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့စီဂျိုပြီးတော့ဒီနောက်ကြောက်ကက်ထိတာနဲ့ပတ်သက်လို့ရောဘယ်လိုအကျံပြုခြင်းလဲဆရာ
ကြောက်ကက်ကတော့လေနည်းနည်းတူးတယ်လို့ပြောရမယ်ပေါ့နော်ဟိုတော့ကျွန်တော်လက်တွေ့တွေ့နေပမာတယ်မှာဝင်တဲ့ဗိုင်းရပ်စ်အားလို့ပြီးတော့ဒေါက်တာကတော့ဒေါက်တာပဲဖြစ်မှာပါပဲပေါ့လေဒါပေမဲ့သူ့ရဲ့ behavior လုပ်တဲ့ pattern ပေါ့နော်ကျွန်တော်တို့ pattern ကိုကြည့်တာပေါ့လေဒါမဲ့လေဒီအကုန်လုံးကလည်းကျွန်တော်တို့ကမကြည့်လို့မရတဲ့အတွက်ကြောင့်နည်းနည်းလေးတော့ခက်တယ်ကိုပက်တန်ကဘာနဲ့သွားတူတော့လို့အီတလီကောင်တွေနဲ့သွားတူတယ်လို့
ဟုတ်ကဲ့သူကဖြစ်စင်ကိုကြည့်လိုက်တဲ့အခါမှာ
ဟုတ်တယ်သူကဖြစ်စင်ကလေဟိုအီတလီကနဲ့တော်တော်လေးသွားတူပြီးတော့လေကြောက်ကပ်ဖြစ်တဲ့လူအများရှားတယ်ဒီလားဆိုရင်ကျွန်တော်ဒီ US နဲ့မတူတာ US မှာကြောက်ကပ်ပြက်တဲ့လူအများများဟိုပြက်တဲ့လူက 5% အောင်ရှိတယ်နောက်တစ်ခုကဒီကျွန်တော် US မှာတွေ့တဲ့ spontaneous pneumonia ဆန်တယ်လို့ spontaneous pneumothorax ဆိုပေါ့နော်ဒီအတုတ်ကဒီတိုင်းပမာလို့ပေါ်တော့အတုပ်ပေါက်ထွက်သွားတာပေါ့နော်အဲ့ဒီဟာတွေကဒါပါတော့ဒါတော့လေသေယုံနေရနေ data တွေမပြောတဲ့အတွက်ကြောင့်ကျွန်တော်လည်းမသိဘူးပေါ့နော်ကျွန်တော်တော့ဒီမှာတကယ်လုတ်ခဲ့တဲ့အခါကျတော့တွေ့ရပေါ့လေဆိုကျွန်တော်ဒီမှာဆိုရင်အီတလီနဲ့ဒီနယူးယောက်နဲ့ပွာသွားတဲ့တစ်ချက်ကပါလဲဆိုတော့ဒီကြောက်ကပ်ပြက်ခြင်းကနယူးယောက်မှာတော်တော်လေးကိုတွေးလိုက်ရတယ်အဲ့လို diabetes တွေတော်တော်များများကိုတွေးလိုက်ရတယ်ခုနလိုမျိုး pneumonia ဆန်တယ်လို့ pneumothorax အတုပ်ပေါက်သွားတဲ့ condition တွေကျွန်တော်တွေးလိုက်ရတယ်ဒါတွေကအီတလီမှာမတွေ့အောင်အီတလီမှာပါသွားတွေ့လဲဆိုတော့အသက်ကြီးတဲ့လူတွေပုတ်ပုတ်ပုတ်ပုတ်နဲ့ပေါ့နော်ဒီနေ့ကောင်းတယ်၃ရက်လောက်ကြာလို့ရှိရင်ဒုက္ခရောက်သွားတယ်အဲ့တော့အဲ့လိုအပိုင်းလေးတွေတွေ့ရတယ်
ဟုတ်ကဲ့အဲ့တော့ဆရာကြီးအခုလို့ဒီကိုဗစ်ဖြစ်ပြီးတဲ့ခါမှာပေါ့နော်နောက်ဆက်တွဲဒီကြံနေနိုင်တဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတာကိုပြောဖို့ရှင်မလား
ကျွန်တော်ပြောချင်တဲ့ message ကတခုတည်းပါပဲဆရာဝန်လေးအနေနဲ့လည်းဒီ post covid မှာပြက်လာနိုင်တဲ့ပြဿနာဆိုတော့ရှိပါတယ်။ဟိုလူနာအခြေလုံး complete တက်နေတာမဟုတ်ပါဘူး။တကယ်လဲသူတို့စိတ်ထဲမှာတကယ်ကိုဖြစ်တာပါ။ဒါတရားဝင်အပိုင်းပေါ့နော်။ဒိုနီးစုစွာဒီလူလူတွေနေတကယ်လို့ယောဂလက္ခဏာဖြစ်တယ်ဆိုရင်အိမ်မှာကြိတ်မိတ်ပြီးတော့မနေပါနဲ့။ပြောစင်းဟိုအူနီတောင်းလို့ရတဲ့အထူးသဖြင့်ကျွန်တော်အကြောက်ဆုံးနှစ်ခုဖြစ်တဲ့ PTSD ပေါ့နော်။ဒီ
စိတ်ထဲရ
ယောဂကြောင့်ထားပါတော့ကိုယ့်ရဲ့အကြီးအကျယ်ဆုံးသော trauma ရောက်သွားတဲ့ condition ရဲ့survival gives us for it အသက်ရှင်ကြံရခဲ့တဲ့လူတယောက်ရဲ့စိတ်ထဲမှာပီတိမှုပေါ့နော်အဲ့ဒါတွေကတစ်ခါတလေကြာလို့ရှင်လူတွေရဲ့အသက်အန္တရာယ်ကြီးကိုပေးသွားတဲ့နေသားတွေကြားရှိပါတယ
်ဟုတ်ကဲ့ဆရာကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဗစ် -19 ကူးစက်ခံရပြီးတဲ့နောက်မှာတွေ့ကြုံလာနိုင်တဲ့နောက်ဆက်တွဲပြဿနာတွေနဲ့ပတ်သက်ပြီးတော့ကိုဝင်းမင်းကနေပြီးနယူးယောက်မြို့ကအထူးကဆရာဝန်ကြီးဒေါက်တာဇီယာတက်ကိုဆက်သွယ်မြင်းမြန်းထားရပါရှင်။ VOA ရဲ့တောက်ကြမနေ့ခင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA နဲ့ RFA သတင်းဌာနတို့ပူးတွဲပြီးလူမှုမိတ်ဆွေရုပ်သံအစီအစဉ်ကိုနေ့တိုင်းထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေပြီးတော့ကြည့်ရှုနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့အပတ်စဉ်တင်ဆက်နေကြတိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ Fever Wine တို့သားတွေစူးစီးတင်ဆက်ပေးထားပါရဲ့ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါနေဆက်ဒီကတိုင်းရင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့မုံပြင်းနဲ့ရေးမြုံနဲ့အတွင်းမှာစစ်ကောင်စီတပ်ကလူထုကာကွယ်ရေးတပ်တွေကိုပိုက်စိတ်တိုက်ရှာဖွေနေတဲ့ဆိုတဲ့သတင်းရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ဘေးသင့်နေတဲ့ကျေးလက်လူထုကိုဗစ် -19 ကပ်ရောဂါကူးစက်ခံရတဲ့ဆိုတဲ့သတင်းနဲ့စစ်ကောင်စီတပ်ကထိုးစစ်ဆင်တိုက်ခိုက်ပိတ်ဆို့မှုတွေကြောင့်ရှမ်းပြည်နယ်ပလောဝမြို့မှာလူထုတွေဟာစားနပ်ရိက္ခာပြက်လက်နေတယ်ဆိုတဲ့သတင်းတွေကိုကြားကြရမှာပါရှင်
။ဒီမှာကနန်းဟောင်းမှာစီးရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။မွန်ပြည်နယ်ရေးမြို့နယ်ရေးတော်ရကလာအရှိဖက်ချမ်းမှာအာနာတိန်စစ်ကောင်စီတပ်ကလူထုကာကွယ်ရေးတပ် PDF ကိုစစ်ကြောင်းထိုးပြီးလက်လံရှာဖွေနေပါတယ်။စက်တင်ဘာလ3ရက်နေ့ကစပြီးရေးမြစ်တောင်ဖက်ချမ်းဝဲပောင်ရွာဖက်ရဘာချမ်းပြို့ဦးရင်ချမ်းတွေမှာရေးရွာအသွင်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အမခန့်လူတွေ PDF တပ်ဖွဲ့ဝင်တွေကိုပိုက်စိတ်တိုက်ရှာဖွေလာနေတာပါ။လူထုကာကွယ်ရေးတပ် PDF ကိုအင်အား90ခန့်ရှိစစ်ကောင်စီစစ်ကြောင်းတစ်ခုကလိုက်လံရှာဖွေနေတဲ့အကြောင်းမွန်ပြည်သက်ပါတီ MNSP ထံလည်းအကြောင်းကြားခဲ့တဲ့အကြောင်းမွန်ပြည်သက်ပါတီအရာရှိတဦးကပြောပါရယ
်ချင်းပြည်နယ်တောင်ပိုင်းပလဲဝမြို့နယ်စမီမြို့ကရိတ်ခါတဲယူရေလမ်းကြောင်းကိုအာဏာသိမ်းစစ်ကောင်စီတပ်ကပိတ်ထားလိုက်တာကြောင့်မြို့ခံတွေစားနပ်ရိတ်ခါပြက်လက်မှုနဲ့ရင်ဆိုင်ကြုံတွေ့နေရတယ်လို့သိရပါရယ်ပခုတ်ကူမင်းတပ်မတူပြည်လမ်းကြောင်းမှာစစ်ကောင်စီနဲ့ CDF တပ်တို့တိုက်ပွဲဖြစ်ပွားခဲ့တာကြောင့်အနာသိန်းစီကောင်စီတပ်ကလမ်းကြောင်းပိတ်ဆို့ထားတာတလားလောက်ရှိသွားပြီလို့စမီမြို့ခံတွေကပြောပါတယ်။လက်ရှိစမီမြို့မှာစံတိတ်၄000ကနေ၈000ထိခုန်တက်သွားပြီးတက်စီတလီတာကို1500ကျပ်ကနေ3500ကျပ်ထိမြင့်တက်သွားတယ်လို့ဈေးဆိုင်တွေလည်းရောင်းချဖို့ပစ္စည်းတွေပြက်လက်နေပြီလို့သိရပါတယ်။စစ်ပေးရှောင်5000ခန့်ပါဝင်လူဦးရေ9000ဝန်းကျင်လောက်နေထိုင်တဲ့စမီမြို့ဟာပလဲဝါမြို့ကနေမိုင်40လောက်ဝေးပါတယ်။
ရှမ်းပြည်မြောက်ပိုင်းကြောက်မဲမြနယ်ထဲမှာရှိတဲ့စစ်ပေးရှောင်စခန်းကနေစစ်ရှောင်30ကျော်ကိုဗစ်ရောဂါကူးစက်မှုခံနေရပါတယ်စက်တင်ဘာလ6ရက်နေ့က9ဦးပြီးခဲ့တဲ့လက3ဦးကူးစက်ခံထားရတာဖြစ်ပြီးအဲ့ဒီအထက်မှာ2ဦးသေဆုံးသွားပါတယ်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တွေဖြစ်တဲ့ SSPP TNLA တပ်တို့နဲ့ RCSS တပ်တို့အကြတိုက်ပွဲကြောင့်မန်ခါပုန်းကြီးကျောင်းမှာလွယ်ကုံပန်ဟုတ်ရွာကစစ်ရှောင်ရွာသား160ကျော်အောက်ကလကလေးကရောက်ရှိခိုးလုံနေတာဖြစ်လို့ယောဂဘူကူးဆက်မှာကိုစိုးရိမ်နေကြပါတယ်။လက်ရှိကြောက်မဲမြို့နယ်ထမစရင်အရာကိုဗစ် -19 ကူးဆက်ခံရသူစုစုပေါင်း900ကျော်ရှိပြီးယောဂကြောင့်သေဆုံးသူ60ကျော်ရှိပြီဖြစ်ကြောင်းကိုဗစ် operation အတင်းရဲ့စရင်အရာသိရပါတယ်။
ရခိုင်ပြည်ကရှေးဟောင်းမြင့်နေပြီးတော့ဖြစ်တဲ့မြောက်ဦးမြို့တီ962နှစ်ပြည့်အထိမ်းအမှတ်ခန်းနာကိုမြောက်ဦးမြို့မှာရပ်ဘက်လူမျိုးအဖွဲ့အစည်းတွေနဲ့မြို့ခံတွေစုပေါင်းပြီးကျင်းပခဲ့ကြတယ်လို့သိရပါတယ်။စက်တင်ဘာလ6ရက်နေ့ညနေပိုင်းကမြောက်ဦးမြို့လေးမျက်နှာစီတီမှာစီမီထွင်းညှိပြီးအခုလိုကျင်းပခဲ့ကြတာပါ။ဒီလိုကျင်းပတဲ့အတွက်ရခိုင်နှမိုင်းကိုလူငယ်တွေပို့ပြီးစိတ်ဝင်စားလာဖို့နဲ့အတိတ်ကဖြစ်ရက်တွေကိုလည်းတင်ခန်းစာယူနိုင်ဖို့ဖြစ်တယ်လို့မြောက်ဦးမြို့ခံတွေကပြောပါတယ်။မြောက်ဦးမြို့ကိုကပ္ပမွေနဲ့ယူနက်စကိုမှစီရင်ဝင်ဖို့အတွက်တင်သွင်းခဲ့ပေမဲ့ရခိုင်တပ်တော်နဲ့စစ်ကောင်စီတပ်တို့တိုက်ပွဲကြောင့်ကွင်းစင်စစ်စီရေးလုပ်ငန်းတွေရပ်တန့်နေခဲ့ရပါတယ်။မြောက်ဦးမြို့ကိုကောစာတက်ဂရိတ်962ခုတော်တလင်းလဆန်းတရက်နှစ်မှာရခိုင်ဘရင်မင်းစောမုံကစတင်တည်ထောင်ခဲ့ပြီးကောစာတက်ဂရိတ်1146ခုနှစ်မဟာသမ္မတရာစာမင်းလက်ထက်မှာဘရင်ဘိုးတော်မောင်ဝိုင်းတင်ပိုက်မှုခံရတာဖြစ်တယ်လို့ရခိုင်တမိုင်းတွေအရာသိရပါတယ်။
စစ်ရေးပဋိပက္ခပြင်းထန်လာတဲ့ကရင်ပြည်နယ်အပါအဝင်တခြားဒေသတွေမှာစစ်ကောင်စီတပ်ဖက်ကဒေသခံအမျိုးသမီးတွေကိုဖမ်းဆီးပြီးလူသားတိုင်းအဖြစ်အကာအကွယ်ယူအသုံးပြုနေတာကိုပြင်းထန်စွာရှုတ်ချတယ်လို့ KWO ကရင်အမျိုးသမီးအစည်းအရုံးနဲ့ KHRG ကရင်လူခွင့်ရေးအဖွဲ့တို့ကသဘောထားထုတ်ပြန်လိုက်ပါတယ်။စက်တင်ဘာလ3ရက်နေ့ကထုတ်ပြန်ခဲ့တာပါ။ KNU ထိန်းချုပ်နယ်မြေတပ်မဟာ9မှာပြီးခဲ့တဲ့ဩဂုတ်လ16ရက်နေ့ကတိုက်ပွဲအတွင်းဒေသခံအမျိုးသမီး3ဦးကိုစစ်ကောင်စီတပ်ဖက်ကအထုတ်တယ်ခိုင်းပြီးလူသားတိုင်းအဖြစ်အသုံးပြုတာရှိတဲ့အပြင် KNU တပ်မဟာ6မှာလည်းဒေသခံမျိုးသမီးတဦးကိုလမ်းပြအဖြစ်အလားတူခေါ်ဆောင်တာရှိတယ်လို့အဲ့ဒီထုတ်ပြန်ချက်မှာပြောဆိုထားပါတယ်။တိုက်ပွဲအတွင်းရပ်သားတွေကိုလူသားတိုင်းတစ်ဖွဲ့အသုံးပြုခြင်းကိုအပြည်ပြည်ဆိုင်ရာလူသားချင်းစာနာထောက်ထားမှုဥပဒေ IHL အရတမ်းထားတာရှိပြီးစစ်ကောင်စီဘက်ကအဲ့ဒီဥပဒေကိုထင်ရှားစွာချိုးဖောက်နေပြီးအမျိုးသမီးတွေအတွက်ပိုပြီးစိုးရိမ်နေရတယ်လို့ကရင် င်လို့ခွင့်ရေးအဖွဲ့ဒါရိုက်တာနော်ထူးထူးကပြောပါရယ်လက်ရှိအချိန်မှာစစ်ကောင်စီတပ်ဖက်က KNU ထိန်းချုပ်နယ်မြေမှာအင်အားတိုးချက်ဝင်လာပြီးလူထုတွေကိုအခုလိုဖမ်းဆီးခေါ်ဆောင်တာကြောင့်တရခန့်တွေကမကြာခဏတင်းရှောင်နေရပါတယ်
ခုတင်းလွာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။အာဏာသိမ်းစစ်ကောင်စီကနေဖွဲ့စည်းထားတဲ့ချင်းပြည်နယ်စီမံအုပ်ချုပ်ရေးကောင်စီအဖွဲ့ဟာချင်းပြည်နယ်အတွင်းမှာရှိတဲ့ခရိယံမှုတော်ဆောင်ပါစတာတင်းအုပ်စရာကက်သလစ်ဘုန်းတော်ကြီးတွေအပါအဝင်တန်ဃာတော်တွေတီလာရှင်တွေကိုထောက်ပံ့လူဒန်းခဲ့ပေမဲ့စက်တမလ6ရက်နေ့ကခရိယံမှုတော်ဆောင်တွေအဲ့ဒီထောက်ပံ့ငွေအလုံးကိုပြန်လည်ပေးအပ်လိုက်ပါတယ်။ဒါကြောင့်အခုလိုမျိုးပြုလုပ်ကြတာလေအကြောင်းစုံကိုတော့ကိုရောဘတ်ကစုစည်းထားပြီးတော့ကိုဆိုင်မင်းကတင်ဆက်ပေးထားပါတယ်ရှင
်ချင်းပြည်နယ်ရဲ့မြို့တော်ဟာခါမြို့နဲ့ဖလားမြို့မှာနေထိုင်တဲ့ပါသာရေးကောင်းဆောင်တွေကိုအာဏာတိန်စစ်ကောင်စီလက်အောက်ခံချင်းပြည်နယ်အုပ်ချုပ်ရေးကောင်စီကနေကိုဗစ်ကပ်ကာလထောက်ပံ့ငွေကြေးပေးအပ်ခဲ့တာပါအဲ့ဒီကိစ္စနဲ့ပတ်သက်ပြီးဟာခါမြို့နယ်ခရိယံမှုတော်ဆောင်ပါစတာတဦးကအခုလိုပြောပါတယ်
ကျောင်းတိုင်းမြေပြည်နယ်အခြေအနေကိုကြည့်လိုက်တဲ့အခါမှာလည်းဒါကမရှိတဲ့အခါကျတော့အဘိဥ္စာတော့ဖြစ်တော့ဝေဆိုပြီးတော့ပါ January ခမည်းမြတ်ကလည်းလက်မခံချင်ကြဘူးအဲ့ဒါနောက်ပြီးတော့ COVID ဖြစ်လဲကျွန်တော်တို့ကကောင်းစင်ပေးပြီးတော့လည်းမတုံ့ချင်တော့ဘူးကျေးဇူးကိုပဲကျွန်တော်တို့ပြန်အပ်မယ်အဲ့ဒါကိုလက်ခံပါကျွန်တော်တရားပြောပြီးတော့အလိုက်ပါလေ
စက်တင်ဘာလ3ရက်နေ့ကဟာခါမြို့နယ်အတွင်းနဲ့ခရိယံမှုတော်ဆောင်အယောက်162ဦးကိုတဦးငွေကျ 18,000 နှုန်းနဲ့ထောက်ပံ့ခဲ့တာပါထို့အတူဖလားမြို့နယ်ဘက်မှလည်းအခုလိုမျိုးထောက်ပံ့မှုတွေရှိတယ်လို့မြို့ခံပါစတာတဦးကပြောပါတယ
်ကိုဗစ်ကြောင့်ထိခိုက်နေရတယ်ဆိုတော့ဟာဆူဗီတူဟာနည်းနည်းထောက်ပံ့ပေးလာတယ်ကျွန်တော်ကလည်းဟာ6-9ယောက်လောက်စာထုတ်ခဲ့တာလေကျွန်တော်တို့ဟာအတင်းသူတင်းသားတွေလည်းဟာအဲ့ဒါယူလို့မကောင်းပါဘူးစိတ်မကောင်းပါဘူးဟာသူဘီသူတို့ကြံကြလို့လေ
ချင်းပြည်နယ်စီမံအုပ်ချုပ်ရေးကောင်စီဟာချင်းပြည်နယ်မြို့နယ်6ခုမှာတည်င်းသုံးနေထိုင်တဲ့တံဃာတော်တွေတီလရှင်တွေနဲ့ခရိယံမှုတော်ဆောင်တွေပါဝင်လူရေ3,000ကျော်အတွက်ထောက်ပံ့ကျင်းွေပေးအပ်ဖို့ပြင်ဆင်ထားတာဖြစ်ပါတယ်စစ်ကောင်စီအနေနဲ့ခရီးမှုတော်ဆောင်တွေကိုငွေကြေးထောက်ပံ့မဲ့အစားချင်းပြည်နယ်တွင်းမှာရှိနေတဲ့ပါရာရဲအဆောက်အဦတွေနောင်ခါဝင်ရောက်ဖျက်ဆီးခြင်းမပြုဖို့အတင်းတော်ပိုင်အလူငွေတွေကိုခိုးမယူဖို့လေးစားတမှုပြုဖို့လိုအပ်တယ်လို့ခရီးံပါရာရဲကောင်ဆောင်တွေကပြောဆိုကြပါတယ
်ဆက်ပြီးတော့တိုင်းပြည်အာဏာကိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်တဲ့မြမတက်မတော်ကနေတင်ယူပြီးရှစ်လမြောက်မှာတတိုင်းပြည်လုံးလှဲနေလေအောင်မြင်းဆောင်မကြံတော်လန်သွားဖို့စက်တမလ9ရက်နေ့ကအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ယာယီတမရဖြစ်တဲ့ကချင်အမျိုးသားဒူဝါလက်ရှိလာကမိန့်ခွန်းပြောကြားလိုက်ပါတယ်အဲ့ဒီအပေါ်တိုင်းသားခေါင်းဆောင်တချို့ကဘလို့သုံးသပ်ပြောဆိုနေပါသလဲမိကလျာမုံကနေစီစဉ်တင်ဆက်ပေးထားပါတယ
်မျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ယာယီတမရဒူဝါလက်ရှိလာကလက်တော်ဖြစ်ပေါ်နေတဲ့အခြေအနေမှာနိုင်ငံတော်ကိုအရေးပေါ်ကာလဖြစ်ခုလိုတတ်မှတ်ကြေညာလိုက်တာပ
ါဒီနေ့စက်တင်ဘာလ9ရက်ဒေါ်သလင်းလဆန်2ရက်နေ့မှာဆက်၍စစ်အာဏာရှင်စန့်ကျင်ရေးပြည်သူတို့၏ခုခံတွန်းလှန်စစ်သည်စတင်နေပြီဖြစ်တယ်ဤတော်လှန်ရေးသည်ပြည်သူလူထု၏တော်လှန်ရေးဖြစ်တဲ့အတွက်ပြည်ထောင်စုမြန်မာနိုင်ငံတော်ဝန်ရှိပြည်သူပြည်သားများအားလုံးမင်းအောင်လှိုင်ဦးဆောင်သည့်စစ်အုပ်ချုပ်ရေးကိုတနိုင်ငံလုံးအတိုက်အတာဖြင့်လှေးနေလေအောင်မြင်းဆောင်မကြံတွန်းလန်တက်ချက်ကြပါ
NUG အစိုးရယာယီတမရမိတ်ကွန်အပေါ်ပအုပ်မျိုးသားလူမျိုးရေး PNLO ဂုံနူးဆောင်နယ်ကဘုံမူကြီးခွန်အောက်ကကခုလိုပြောပါတယ
်အရေးပေါ်အခြေအနေပြင်ညာခြင်းဆိုတော့အပေါ်မှတစ်ခုကိုကျွန်တော်တခြားတိုင်းပြည်အများကြီးယူလိုက်ပြီးတော့ဒီပုံမှဘာကြောင့်တုံးလဲဘယ်လိုတိတ်ပဲရှိလဲဘယ်လိုပြတ်ထန်းလဲဆိုတာကျွန်တော်လေ့လာဘူးပဲစေရောအင်မာဂျင်စီဆိုတာကပြည်ညာတဲ့အစိုးရကအဲ့ဒီအစိုးရမှာဖွဲ့စည်းပုံအခြေခံဥပဒေရှိခဲ့ရင်ပေါ့ဗျာအဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေရဲ့ပြဋ္ဌာန်းချက်နဲ့အညီသွားပြည်ညာရတာဖြစ်တာဒါနံပါတ်၁ပေါ့လေဒါမှအခုလက်ရှိပြည်ညာတဲ့လူကတော့ဖွဲ့စည်းပုံအခြေခံဥပဒေတိုင်းတော့ပြည်ညာလာတော့မဟုတ်ဘူးတွေ့ရနံပါတ်၂ကတော့အဲ့ဒီလိုပြည်ညာပြီးလို့ရှိရင်လွတ်တော်ကနေထောက်ခံအတကယ်လက်တွေ့ဖြစ်နေပါပြီဆရာအမတန်ကြီးဖြစ်နေတာမှန်ပါတယ်ဆိုတော့လွတ်တော်စုဖွဲ့ထောက်ခံ
တစ်ဖက်မှာလည်းပြီးခဲ့တဲ့သတင်းပတ်မှာပဲမြောက်ပိုင်းမဟာမိတ်ညီနောင်တုံးဖွဲ့ကအပြည့်ရစဲရေးကြီးညာထားတာလက်ရှိ NUG ယာယီတမရရေးပေါ်ကြီးညာခြင်းနဲ့ဆက်ကျင်ဘက်လိုဖြစ်နေတဲ့အတွက်စစ်ရေးအခြေဆက်မိမိဆောင်ရွက်နိုင်လိမ့်မယ်မဟုတ်ဘူးလို့မြမနိုင်ငံရေးလေးလာတုံးတက်သူ อกูดิยาวายพั่วดิจิญญาล่ะတော့တရုတ်ရဲ့အပေးတိုက်တော်မှုကအဓိကကြားလိမ့်မယ်ဆိုတော့အခုဟိုဘောအန်ယူဂျီယာပြညာလာနေတော့သူတို့ကပြညာလိုက်တာနေတော့ဆန့်ကျင်ဘက်တော့ဖြစ်နေတာပေါ့เนาะဆန့်ကျင်ဘက်ဖြစ်ဆိုတော့သူတို့လည်းဘယ်လိုဟိုချိတ်ဆက်မိမိတော့ဆောင်ရွက်နိုင်မဲ့ပုံတော့မပေါ်ဘူးထို့သူအစ်တောင်အရှာအာဆီယံနိုင်ငံများကလည်းမြန်မာနိုင်ငံအတွင်းစီးပြစ်ပွားနေမှုမလိုလားပါဘူး ကိုဗစ်ကာလနိုင်ငံရေးမတည်ငြိမ်တဲ့ကာလမှာလူသားချင်းစာနာမှုထောက်ပံ့တွေကူညီလှုပ်ဆောင်နိုင်ဖို့အတွက်အာဆီယံအထူးကိုယ်စားလှယ်မစ္စတာတာရိုအီရာဝမ်ယူဆွတ်ကမြန်မာနိုင်ငံကသက်ဆိုင်ရာအဖွဲ့အစည်းအားလုံးကိုလေးလကြအပြည့်အစုံထားဖို့တောင်းဆိုခဲ့ပါတယ်အဲ့ဒီတောင်းဆိုမှုကိုအပြည့်အစုံဖွဲ့စုဖွဲ့ထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့
PBSD ကလည်းကျိုးစိုးကြောင်းဥဆောင်မှုလောက်ဖွဲ့ကောင်းဆောင်နိုင်အောင်မင်းကပြောကြားလိုက်ပါတယ်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်မွန်ပြည်နယ်ရေးမြို့နယ်တွင်မှစစ်ကောင်စီတပ်ကလူထုကာကွယ်ရေးတပ်တွေကိုပိုက်စိတ်တိုက်ရှာဖွေနေပါတယ်
စစ်ကောင်စီတပ်ထိုးစစ်ဆင်တိုက်ခိုက်ပိတ်ဆို့မှုကြောင့်ချင်းပြည်နယ်ပလောဝမြို့မှာလူထုစားနပ်ရိက်ခပြက်လက်နေရပါတယ်။တရုတ်ရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျမကအမီပါ။
ဖီဗာဝိုင်းတို့သားတွေစီစဉ်တင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတွေတောင်းခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA Messenger ကနေတဆင့်လဲစာရေးသားပို့နိုင်ပါတယ်။ဒီကနေ့ညပိုင်း 9:00ကနေ 10:00 VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ31 42 50တို့ကနေပြီးတော့စောင့်မျှော်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ အခုဆက်ပြီးတော့ဒီကနေ့ညအတွက်နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
Afghanistan နိုင်ငံ Kabul ရဲ့စစ်ကောင်တွေဒိုဟာကို Qatar လေကြောင်းလိုင်းပြန်တန်းဖို့အတွက်တာလီဘန်တွေကကျက်သပရီးနေမှာခွင့်ပြုလိုက်ပါတယ်။ဒါဟာဩဂုတ်လ31ရက်နေ့က American တပ်တွေ Afghan ကနေအပြေးတိုင်ရုတ်သိမ်းသွားပြီးတဲ့နောက်လူတွေကိုကယ်ထုတ်နိုင်တဲ့ပထမဆုံးလေကြောင်းခီးစဉ်ဖြစ်ပါတယ် American နိုင်ငံသားတွေနဲ့ America မှာတရားဝင်တွေထိုင်ခွင့်ပေးထားသူတွေဟာကာတာလေကြောင်းလိုင်းနဲ့နိုင်ငံတကာ Hamid Karzai နိုင်ငံတကာလေဆိပ်ကနေထွက်ခွာခဲ့ကြောင်းနဲ့သူတို့အခုလိုထွက်ခွာနိုင်မှုအတွက်တာလီဘန်တွေကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပြီးဒါဟာတာလီဘန်တွေပြောင်းလဲပြန်လည်မှုရှိတာကိုပြသခဲ့တာဖြစ်ကြောင်း NSC အမျိုးသားလုံခြုံရေးပြောခွင့်ရအမ်လီဟ ோம்ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အာဖဂန်နစ္စတန်နယ်မြေကိုတုံးပြီး တခြားနိုင်ငံတွေကိုအကြမ်းဖက်တိုက်ခိုက်လာမယ့်အန်ဒီယာကနေတာစီရဲ့အတွက်အဓိကထားတဲ့အွန်လိုင်းထိပ်သီးဆွေးနွေးပွဲတစ်ခုကို BRICS အဖွဲ့ဝင်9နိုင်ငံရဲ့ခေါင်းဆောင်တွေကကျက်သပရီးနေမှာပြုလုပ်ခဲ့ပါတယ်။အင်ဒီယဝန်ကြီးချုပ်နရင်ဒရာမိုဒီကမဂရပြုလုပ်တဲ့ဒီဆွေးနွေးပွဲမှာအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ရုရှား၊တရုတ်၊တောင်အာဖရိကနဲ့ဘရာဇီးနိုင်ငံတွေပါဝင်ကြပါတယ်။အင်္ဂလိပ်ရေလက်ကြားကိုဖြတ်ပြီး Britain နိုင်ငံတွေကိုတရားဝင်ဝင်ရောက်ဖို့အတွက်စ조사သူတွေကိုတည်ဆောက်လာတဲ့ဘဲလှည့်သိမ်းဖို့ကိုမဆိုပြန်လှည့်ခိုင်းမှုအတွက် Britain အစိုးရကအတီးပြုတ်ချက်ချလိုက်တာဟာဒုက္ခသည်ဆိုင်ရာဘရစ်တန်နဲ့ပြင်သစ်ကြားသဘောထားကွဲပြားမှုကိုပိုပြီးကြီးထွားလာစေပါတယ်။ဒီနှစ်ထဲမှာပဲရာနဲ့ချီတဲ့ဒုက္ခဒဲတွေဟာရေကြောင်းကူးသန်းသွားတာမှုတိတ်နေတဲ့ဒီရေလက်ကြားကိုဖြတ်ပြီးပြင်သစ်ကနေ Britain နိုင်ငံဘက်လေငယ်လေးတွေနဲ့ဝင်ရောက်ဖို့အတွက်စ조사ခဲ့ကြတာဖြစ်ပါတယ်။အမေရိကန်နိုင်ငံတွင် Corona virus ကူးစက်မှုထိန်းချုပ်နိုင်ရေးအတွက်နောက်ထပ်စ조사မှုတည်အနေနဲ့အစိုးရဝန်ထမ်းတွေနဲ့ contract လုပ်နေသူ နှစ်သန်းခွဲအတွက် COVID ကာကွယ်ဆေးထိုးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကျက်သပရီးနေမှာအမိန့်ချမှတ်လိုက်ပါတယ်။ကာကွယ်ဆေးထိုးမထားသူတွေအနေနဲ့ COVID ပိုးရှိမရှိစမ်းသပ်မှုပုံမှန်လုပ်ဖို့ပေးထားတဲ့ရွေးချယ်စရာလမ်းကြောင်းကိုအခုထုတ်ပြန်လိုက်တဲ့အမိန့်ကနေပယ်ဖျက်ပစ်လိုက်တာပါ။
ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညင်ဝင်းအောင်ဖြစ်ပြီးတော့ရုပ်ပိုင်းအတန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Darius Smith နဲ့ Sube L Tayeb တို့ဖြစ်ပါတယ်။ဒီကနေ့မနေ့ VOA အစီအစဉ်တွေကိုလိုင်းတူမီတာ 25 40 52ကိုတော့အနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုကြည့်ရှုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ ကျွန်မများသိအောင်ပThis program has come